Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ20ရက်တင်းလာနေများပိုင်း view season ကို American ပြည်သူမျိုးရောင်းဝါရှင်တန် DC ကနေည9:00 အထိလိုင်းဒိုမီတာ25 30 50တူကနေတိုက်ထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညပိုင်းအတွက် season ကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင် American သမ္မတအနေနဲ့အီရန်ပေါ်ချိန်ချောက်နေမဲ့အစားအလေးကယူပြုဖို့စ조사တဲ့နယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်Huawei smartphone တွေမှာ Google ရဲ့ software hardware နဲ့နည်းပညာအထောက်အကူအလုံးအသုံးပြုခွင့် license ကို Google ကရပ်ဆိုင်းလိုက်ပါတယ်ခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်တွေနားချင်ကြမယ်တဲ့မှာတော့ပြည်အောင်စုငင်းချင်းညီလာခံ22ရာစုပင်လုံစီဝေးကိုကျင်းပနိုင်မှုအခြေအနေမဖြစ်နိုင်တော့ဘူးလို့သုံးသပ်နေကြတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီအလို့ဖွဲ့ကနေဒီအဲ့အသေးစိတ်ညီတွေကိုရေးဆွဲပြီးတော့ခါကြရင်ဒီအကြီးအကဲရဲ့ဒီကဘာလို့ပြောတယ်
လဲ။ဒီလာကံပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ရင်ကခုလိုပြောသွားတာအပါဝင်တိုင်းသားငင်းကြဲဆိုင်ရာနောက်ဆုံးအခြေအနေကိုမကြခင်မှာပြည်စုံနာစီကြဖို့ရှိပါတယ်။ဒါပြင်လွှိုက်ကော်မျိုးဘိုးချုပ်ကြီးကိုဆောက်လုပ်ရင်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တဲ့ကီအန်ဒီလူငယ်တွေကိုတရားစွဲထားတဲ့တဲ့ရင်အချင်းထောင်စုပူမှုဖြစ်ရတဲ့အကြောင်းရင်းကိုစတင်ပြီးစစ်ဆင်နေတဲ့အကြောင်းပြင်မလေးရှားမှာဗီယာအထူးတောင်းပြီးလို့မြန်မာတွေတည်ဆုံရတဲ့တဲ့ရင်စာအုပ်တွေကိုလည်းဒီညပိုင်းမှာနာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တဲ့ရင်တွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
American သမ္မတဒေါ်နယ်ထရမ့်အနေနဲ့ Iran ပေါ်ချိန်ချောက်နေမဲ့အစားအလေးကယူပြုဖို့စ조사တဲ့နယ်လို့ Iran နိုင်ငံသားရဲ့ဝန်ကြီး Mohammad Javad Zarif ကဒီကနေ့ပြောကြားလိုက်ပါတယ်။ American နဲ့တိုက်ရင် Iran ဆိုတာအဆုံးသတ်သွားမှာဖြစ်တဲ့နောက်ထပ်ဘယ်တော့မှမချိန်ချောက်ပါနဲ့လို့သမ္မတထရမ့်ကတနင်္ဂနွေနေ့ကတွစ်တာပေါ်မှာရေးသားခဲ့တာကို Iran နိုင်ငံသားရဲ့ဝန်ကြီးကအခုလိုတုံ့ပြန်လိုက်တာပါ။ထရမ့်အနေနဲ့သူ့အရင်ရန်လိုသူတွေမအောင်မြင်ခဲ့တဲ့ကိစ္စကိုသူ့လုံးနိုင်မှာပဲလို့မျှော်လင့်နေတယ်လို့ဝန်ကြီး Zarif ကပြောပါတယ်။စီဘောရဲ့အရာတစ်ဖက်သက်အနိုင်ကျင့်တာမခံချင်အောင်ပြောတာတွေကိုလုပ်ပြီးတော့အီရန်ကိုချေမှုန်းလို့မရဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တပတ်တုန်းကတော့ဒမရထရမ့်ကအီရန်နဲ့ဆွေးနွေးနိုင်တယ်လို့ပြောခဲ့တာပါ။အီရန်နဲ့ဆင်မဖြစ်ဖို့မျှော်လင့်တယ်လို့လည်းသတင်းတောက်ရဲ့အမေကိုဒမရထရမ့်ကဖြေခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကတော့ရော့သွားတဲ့ပုံမရှိပါဘူး။အီရန်နိုင်ငံဘက်ဒက်မြို့တော်ကလုံခြုံရေးတင်းကျပ်တဲ့ဆက်ရောက်ငယ်မြေတွေကအမေရိကန်တန်ယုံနဲ့1ကီလိုမီတာတောင်မဝေးတဲ့နေရာကိုအစစ်နဲ့ rocket ဒုံးတစ်ခုတနင်္ဂနွေနေ့ကကြာရောက်ခဲ့တယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရမှုမရှိဘဲပျောက်ကွဲမှုကို Pentagon စစ်ဌာနတစ်ချုပ်ကသိရှိကြောင်းဗဟိုကူကယ်ရေးဌာနပြောခွင့်ရ Bill Arbin ကပြောပါတယ်။အခုလိုမျိုး Iran ကြောထောက်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေရဲ့လုပ်ရက်တွေအတွက် Iran ကတာဝန်ခံရမှာဖြစ်တယ်လို့ American အနေနဲ့တီးခံမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်။
ကျောင်းနဲ့ဖိလစ်ပိုင်နိုင်ငံဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ Scarborough တောင်စွဲကြောက်တန်းနေနာအမေရိကန်စစ်သမောရစီဒီနေ့ခုံမောင်းသွားခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ရေပြင်နယ်နိမိတ်ပိုင်ဆိုင်တယ်လို့အလွန်ကျူးပြောနေတဲ့ Scarborough ကြောက်တန်းနေနာရေမိုင်12မိုင်အကွာလောက်ထိကို USS Preble စစ်သမောတောရောက်ခဲ့တယ်လို့အမတ်ခွနစ်ရေတပ်မဟာရဲ့ပြောခွင့်ရတမူးကြီး Cleidos ကပြောပါတယ်။နိုင်ငံကရေပိုင်နယ်ထဲမှာနိုင်ငံကဥပဒေနဲ့အညီသွားလာခွင့်ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့သွားတာဖြစ်တယ်လို့ပြောပါတယ်။ကျုပ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့တောင်တရုတ်ပင်လယ်တွေကရေပြင်နယ်နိမိတ်တွေမှာလွတ်လပ်စွာသွားလာခွင့်ရှိတယ်ဆိုတာပြသတဲ့အနေနဲ့ American စစ်သင်းဘော်တွေတွားရောက်တာအခုလထဲမှာနှစ်ကြိမ်မြောက်ဖြစ်ပါတယ်ပုံမှန်လွတ်လပ်လပ်လပ်ခင်းတဲ့သွားလာမှုတွေကိုအရင်တိုင်းအပြောင်းလဲမရှိပွင့်လင်းမြင်သာမှုရှိစွာနဲ့ဆက်လုပ်သွားမှာဖြစ်တယ်လို့လည်းရေတပ်ဗိုလ်ချုပ်ကြီး John Richardson ကမေလ15ရက်နေ့ကစင်ကာပူနိုင်ငံမှာလုပ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံသမ္မတအဖြစ်နဲ့ Volodymyr Zelensky ဒီကနေ့ကျန်းသစ္စာကြေညာခဲ့ပါတယ်။သမ္မတဖြစ်လာခဲ့ပြီးတဲ့နောက်ယူကရိန်းလွှတ်တော်ကိုဖြတ်သိမ်းလိုက်ပြီးတော့လွှတ်တော်ရွေးကောက်ပွဲတွေကိုအချိန်ဆကျင်းပမယ်လို့ကျန်းချိန်ပွဲမင်ခွန်းထဲမှာသူကကြေညာခဲ့ပါတယ်။ယူကရိန်းလွှတ်တော်ဟာကိုယ်တိုင်ချမ်းသာကြွယ်ဝဖို့လုပ်နေကြသူတွေစုနေတဲ့အဖွဲ့ဖြစ်တယ်လို့သူကဆိုခဲ့ပါတယ်။သူရဲ့အဓိကရည်မှန်းချက်တွေထဲမှာယူကရိန်းနိုင်ငံအရှေ့ပိုင်းမှာအပြစ်ခံရဆဲရေးကိုဦးစားပေးလုပ်သွားမယ်လို့လည်းပြောကြားသွားပါတယ်။အစိုးရတပ်တွေနဲ့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကြားလွန်ခဲ့တဲ့9နှစ်ထဲကဖြစ်နေတဲ့တိုက်ပွဲတွေကြောင့်သေဆုံးသူ13,000လောက်ရှိနေပါပြီ။ယူကရိန်းနိုင်ငံကိုအနောက်ဥရောပနိုင်ငံတွေနဲ့ပိုပြီးနှိစက်အောင်လုပ်သွားမယ်လို့လည်းသမ္မတဇယ်လန်စကီကကတိပြုပါတယ်။ဟာတာတရုတ်ဆောင်လည်းဖြစ် TV စီးရီးတစ်ခုမှာသမ္မတအဖြစ်တရုတ်ဆောင်နဲ့မင်းသားလည်းဖြစ်တဲ့အသက်42နှစ်အရွယ်ဇယ်လန်စကီဟာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာမဲ83ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။ဆိုဗီယက်ပြည်ထောင်စုလက်အောက်ကနေခွဲထွက်ပြီးနောက်ပိုင်းယူကရိန်းနိုင်ငံမှာသူဟာအသက်အငယ်ဆုံးသမ္မတဖြစ်ပါတယ်။
ဒီနိုင်ငံကာရိုမြို့နားမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနင်းမှုအတွင်းမှာစစ်သွေးကြွားလိုသံသယရှိသူ12ယောက်သေဆုံးသွားခဲ့တယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးကပြောလိုက်ပါတယ်။အဲ့ဒီစစ်သွေးကြွားတွေဟာမော်စလင်ကြီးကိုရောများအဖွဲ့ရဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဟတ်ဆမ်နဲ့ဆက်ဆက်မှုရှိပြီးတော့လက်နက်ခဲယမ်းတွေဖောက်ခွဲပစ္စည်းတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်စီးတဲ့နေရာနှစ်ခုမှာတွေ့ရှိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အီဂျစ်နိုင်ငံကဂီဇာပိရမစ်တွေနားမှာကမ္ဘာလှည့်ခရီးသွားတွေတင်ဆောင်လာတဲ့ဘတ်စကတ်တစင်းလမ်းဘေးထောင်ဘုံတလုံးထိမှန်ခဲ့ပြီးနောက်တရက်ကြာမှာအခုလိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဘုံခွဲတိုက်ခိုက်မှုအတွင်းမှာတော့18ယောက်ထပ်မင်းထိခိုက်ဒဏ်ရာရခဲ့တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးသလိုပြည်ထရေးကလည်းဒီကနေ့စီးနင်းမှုဟာဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တယ်ဆိုပြီးတော့မပြောပါဘူး။အဲဒီဘတ်စကားပေါ်မှာလူ28ယောက်ပါဝင်ပြီးတော့အများစုကတောင်အာဖရိကနိုင်ငံကကမ္ဘာလှည့်ခီးသွားတွေဖြစ်တယ်လို့အာနာဘိုင်းတွေကပြောပါတယ်။ခီးတယ်တွေက3ယောက်ကိုတော့အနီးနားကဆေးရုံတစ်ခုကိုပို့လိုက်တယ်လို့အီဂျစ်ခီးသွားလုံငန်းရဲ့ဝန်ကြီးက Twitter ကနေပြောပါတယ်။ဒီပောက်ကွဲမှုကတော့ပိရမစ်တွေနားကဆောက်လက်ဆာ Grand Egyptian ပြလိုက်နာမှာဖြစ်ခဲ့တာပါ။ပောက်ကွဲမှုကြောင့်ပြလိုက်ကိုထိခိုက်မှုတစ်စုံတရာမရှိခဲ့ဘူးလို့လည်းအီဂျစ်ရှေးအောင်သုတေသနဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ဂီဇာပိရမစ်တွေနားမှာဘတ်စကာဂန်ဇင်ဘုံခွဲတိုက်ခိုက်ခံရတာကြောင့်ဗီယက်နမ်ခီးသွား3ဦးနဲ့အီဂျစ်ခီးသွားအယ်လန်ညွန်2ဦးလည်းသေဆုံးသွားခဲ့ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9390များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောတတိယလာနေ့ညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်Huawei smartphone တွေမှာ Google ရဲ့ Android operating system စနစ်အပါအဝင် software hardware နဲ့နည်းပညာထောက်ကူအားလုံးအသုံးပြုခွင့် license ကို Google မိခင်ကုမ္ပဏီ Alphabet ကရပ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American ကုမ္ပဏီတွေမသုံးရလို့ American သမ္မတ Donald Trump အမိန့်ထုတ်ခဲ့ပြီးတဲ့နောက်မှာအခုလို Google ကဆောင်ရွက်တာပါ။ဒါကြောင့် license မလိုတဲ့ open source software တွေကလွဲလို့ Google ရဲ့နည်းပညာတွေကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။open source ဖြစ်တဲ့အတွက် Android operating system စနစ်ကို Huawei ကဆက်သုံးနိုင်မှာဖြစ်ပေမဲ့သူနဲ့ပတ်သက်တဲ့နည်းပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူး Google app တွေကိုလက်ရှိအသုံးပြုနေတဲ့ Huawei smartphone တွေအနေနဲ့တော့အဲ့ဒီ app တွေကို update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာဖြစ်ပါတယ်ဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android software အသစ်တွေကိုထုတ်ရင်တော့ Huawei ဖုန်းတွေမှာတုံးလို့ရတော့မှာမဟုတ်ပါဘူးအစိုးရထုတ်ပြန်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီးနောက်ဆက်တွဲဘလို့ရိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတာသုံးသပ်နေတယ်လို့လည်းပြောပါတယ်လက်ရှိ Huawei smartphone နဲ့ tablet computer သုံးနေသူတွေအတွက်အားလုံးရောဒီကဘာတဝမ်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကုမ္ပဏီကတော့ပြောကြားခဲ့ပါတယ်Huawei ထုတ်ဒီပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ American အစိုးရကပြောကြားနေတာပါ Huawei ကုမ္ပဏီကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပြီးသူ့ပစ္စည်းတွေကိုသုံးမယ်ဆိုရင်ထောက်လှမ်းမခံရစေဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ Huawei ကုမ္ပဏီဥက္ကဋ္ဌလီယောင်ဟွားကပြောကြားခဲ့ပါတယ
်အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲချင်းပါသွားပြီးတဲ့နောက်ထွက်ပေါ်လာခဲ့တဲ့လူထုစစ်တမ်းတွေအရတော့အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာဝန်ကြီးချုပ်ဖြစ်တဲ့ဒုတိယအကြိမ်ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးတော့ဖော်ပြနေပါတယ်။ရွေးကောက်ပွဲနောက်ဆုံးအဆင့်ကိုသတင်းပတ်5ပတ်ကြာကြာကျင်းပခဲ့ပြီးတော့ဖီနယ်8ခုကတော်တော်အမှတ်နေရ59နေရာအတွက်အိန္ဒိယနိုင်ငံသားသံပေါင်းများစွာမဲပေးခဲ့ကြပါတယ်။ဒီထဲမှာလူစိတ်ဝင်စားမှုအများဆုံးကတော့ဝန်ကြီးချုပ်မိုဒီဝင်ရောက်ရွေးခံခဲ့တဲ့မက်ဆန္ဒနယ်ဖြစ်တဲ့ဥတ္တရပရဒေ့ရှ်ပြည်နယ်မြောက်ပိုင်းကဗာရာဏစီမှာဖြစ်ပါတယ်။ဒီပြည်နယ်ဟာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့2014အထွေထွေရွေးကောက်ပွဲအတွက်မှာဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီအပြတ်အသတ်အနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီဟာပြင်းထန်တဲ့မျိုးသားရေးဝါဒနဲ့သူ့ရဲ့ဝန်ကြီးချုပ်ပုံရိပ်ကိုအသုံးပြုပြီးတော့သူဟာအိန္ဒိယနိုင်ငံကိုဥဆောင်ဖို့နဲ့ပြည်ပပါကစ္စတန်နိုင်ငံကိုရှင်ဖို့အတွက်အသင့်တော်ဆုံးခေါင်းဆောင်တစ်ဦးဖြစ်တဲ့ဆိုပြီးတော့မဲဆွဲစည်းရုံးခဲ့တာပါ။အိန္ဒိယရုပ်သံလိုင်းတွေကနေထုတ်လွှင့်ပြသခဲ့တဲ့လူထုစစ်တမ်း5ခုမှာတော့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဟာအမှတ်နေရာ305နေရာထဲက289နေရာကိုနိုင်ရမယ်လို့ခန့်မှန်းပြောဆိုနေပါတယ်။ဂန္ဒီဦးရာဟုဂန္ဒီဦးဆောင်တဲ့အဓိကတိုက်ခန့်ကွန်ဂရက်ပါတီကတော့ဒေသတွင်းကတခြားမဟာမိတ်ပါတီနဲ့ပေါင်းပြီးတော့အမတ်နေရာ128နေရာထဲက 124နေရာလောက်အနိုင်ရမယ်ဆိုပြီးတော့ခန့်မှန်းနေပါတယ်ခင်ဗျာ
။တာဂျီကစ္စတန်နိုင်ငံကလုံခြုံရေးတင်းကျပ်တဲ့အကျဉ်းတောင်တစ်ခုမှာစူပူးမှုဖြစ်တာကြောင့်ထောင်လုံခြုံရေး3ယောက်နဲ့အကျဉ်းသား29ယောက်သေဆုံးသွားတယ်လို့တရားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။6လအတွင်းမှာဒုတိယကြိမ်ဖြစ်တဲ့ထောင်စူပူးမှုမှာသေဆုံးသွားသူတော်တော်များများကအတိုက်ခံအစ္စလာမ်ဘစ်အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။ဒူရှန်ဘေမြို့တော်အရှေ့ဘက်15ကီလိုမီတာလောက်အကွာမှာရှိတဲ့အချင်းချောင်းမှာတနင်္ဂနွေနေ့ညကဖြစ်ခဲ့တဲ့ထောင်စုပူမှုအတွင်းသေဆုံးသူ19ယောက်ရဲ့စရင်းကိုပြည်နယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ထောင်ဝါဒ3ယောက်ကို IS စစ်သွေးကြွအပါဝင်မတူတဲ့စစ်သွေးကြွအဖွဲ့ဝင်အချင်းသား30လောက်ကတပ်ဖြတ်ခဲ့ပြီးနောက်မှာထောင်စုပူမှုဖြစ်တာလို့ဝန်ကြီးဌာနကပြောပါတယ်။ထောင်သားတွေကဓာတ်တွေချွန်ထက်တဲ့လက်နက်တွေကင်ဆောင်ထားကြတယ်လို့လည်းတရားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာပိုင်ရဲ့နှွေရဲ့ပြောဆိုချက်တွေကိုတီးတက်အတည်ပြုနိုင်ဖို့တော့အခက်အခဲပါတယ်ရှင်
။အော်ရီလိုက်ဆောင်မှုတွေနဲ့တရားစွဲခံထားတဲ့တောင်အာဖရိကသမ္မတဟောင်းဂျေကော့ဇူမာကသူ့ပေါ်ဆက်ပြီးတော့စွဲချက်မတင်ဖို့ဒီနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်သူအမှုအပေါ်နိုင်ငံရေးအရလွန်မိုးဆွတ်ဖက်မှုတွေမမျှမတဆောင်ရွက်မှုတွေရှိတယ်လို့မစ္စတာဇူမာရဲ့ရှင်းလင်းရေးကတရားရုံးကိုပြောကြားခဲ့ပါတယ်သမရဟောင်းဇူမာဟာ1990ပြည်နှစ်ပိုင်းကလုပ်ခဲ့တဲ့လက်နက်ရောင်းဝယ်မှုနဲ့ပတ်သက်ပြီးတော့လိန်လယ်မှုအဂရိလိုက်စားမှုတရားမဝင်လုပ်ငန်းလုပ်မှုငွေကြေးခွာချမှုစတဲ့စုစုပေါင်းအမှုဆွတ်ချမှုနဲ့တရားစွဲခံနေရတာပါဒီကနေ့တရားခွင်ကိုလာရောက်ခဲ့တဲ့အသက်89နှစ်ရှိဖြစ်တဲ့သမရဟောင်းကတော့သူ့ပေါ်အရီလိုက်စားမှုဆွဆွဲချက်တွေကိုအချိန်ကျဉ်ညှင်းဆန်ထားပါတယ်ခင်ဗျာ
မက်ဆမေမွန်နဲ့ကိုရီးယားနိုင်ငံကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တိုင်းရင်းသားငြင်းချင်းညီလာခံကြောင်းတင်ဆက်ပေးကြပါတယ်NCA စာချုပ်ကိုလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့စစ်ဒုထအကြိမ်ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်တွေကိုနောက်တစ်ချိန်ထိပ်သီးဆွေးနွေးပွဲမှာဆက်လိုက်ပြီးတော့ဆွေးနွေးတည်ပြတာရေလောက်လာမှာကြောင့်ဒီနှစ်ပထမနှစ်ဝက်အတွင်းမှာပြည်သူ့ငြိမ်းချမ်းညီလာခံ22ရာစုပင်လုံစည်းဝေးကိုကျင်းပနိုင်မှုအခြေအနေမဖြစ်နိုင်တော့ပါဘူးဒီတိုင်းဆိုရင်တော့2020ခုနှစ်မှာငြိမ်းချမ်းလုပ်ငန်းစဉ်တွေပြီးပြတ်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ကြောင်းနိုင်ငံရေးလေလာသူတွေကသုံးသပ်ကြပါတယ်ပြည်စုံကတော့ Viewer မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တနင်္ဂနွေနေ့ပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့စထုတ်တအကြိမ်ထိပ်သီးညီလာခံကိုဒီလ14ရက်နေ့ကနေ16ရက်နေ့အထိကျင်းပခဲ့တာပါဒီညီလာခံကငင်းချဲလုပ်ငန်းစဉ်မှာတစ်ဆုတ်နေတာတွေကိုဖြေရှင်းကျော်လွှားနိုင်ဖို့ Federal လုပ်ငန်းစဉ်တရက်ကိုရေးဆွဲပြီးအစိုးရတက်မတော်တို့နဲ့ဆွေးနွေးဖို့နဲ့ငင်းချဲလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်ဆောင်ရွက်ဖို့ဆိုပြီးအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ပါတယ်ဒီသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်လည်းအလို့ဖွဲ့တွေဖွဲ့စည်းခဲ့ကြပါတယ်အလို့အဖွဲ့ကဖက်ဒရယ်လုပ်ငန်းစဉ်ဆိုင်ရာအသေးစိတ်မူတွေကိုရေးဆွဲပြီးရင်နောက်တစ်ချိန်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာအတည်ပြုချက်ထပ်မံရယူရမှာကြောင့်အနည်းဆုံးအချိန်2လလောက်ယူရမှာဖြစ်ကြောင်းညီလာခံရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ဒီအလို့အဖွဲ့ကနေဒီအသေးစိတ်မူတွေကိုရေးဆွဲပြီးတဲ့ခါကျရင်ဒီအစည်းအဝေးကြီးရဲ့ဒုတိယပိုင်းကိုပြန်ဆက်မယ်အဲ့မှာမှာပဲအတည်ပြုမယ်အဲ့အစီအစဉ်ကြီးတော့ထလာတယ်အဲ့ရလတ်တွေကိုကျွန်တော်တို့ဘက်ကတိုင်ဆွဲပြီးတော့တဆွားနဲ့သွားပြီးတော့အလွတ်တဘောကနေအရင်စဆင်းနေတယ်အဲ့အလွတ်တဘောဆင်းနေပွားရတဲ့လေတစ်စိတ်ဒီတစ်ခုနဲ့နားလည်မှုများကြီးပြီးတော့ကျွန်တော်ထင်တယ်လေအနောက်ဆုံးတော့ဒီဖြစ်စီလာနဲ့စက်တီရဲ့စစ်ပင်လုံးလားဆိုတဲ့ဟိုအချင်းချင်းကြောက်အောင်တော့ဟိုကျွန်တော်တို့ဥပယ်သွားနိုင်လိမ့်မယ်လို့ညွှန်လင်းတယ်နော်ဒါကြောင့်မို့ဒီတလားနလားတင်းရောက်တော့ခဏစောင့်ဝမ်းနေတာလည်းရှိတယ်ဗျာ
ငင်းချဲလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်နောက်တစ်ကြိမ်ကျင်းပမဲ့စထုတ်အကြိမ်ထိပ်သီးဆွေးနွေးပွဲဒုတိယပိုင်းမှာဆုံးဖြတ်မှာဖြစ်ပါတယ်။အစောဆုံးနောက်တစ်လကျော်နှစ်လလောက်ကြာမှကျင်းပနိုင်မဲ့ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုအစိုးရတက်မရွန်နဲ့အလွတ်တဘောထပ်မံညှိနှိုင်းဖို့ရှိနေတာကြောင့် UPC ခေါ်ပြည်အောင်စုငင်းချဲရေးညီလာခံ27ရာစုပင်လုံးအစည်းအဝေးကိုဒီနှစ်ပထမနှစ်ဝက်မှာကျင်းပနိုင်မဲ့အခြေအနေမရှိတော့ပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အစိုးရတက်မရွန်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲကခေါင်းဆောင်တွေရဲ့ငင်းချဲရေးထိပ်သီးဆွေးနွေးပွဲမှာ2018နဲ့2019ခုနှစ်မှာငင်းချဲရေးညီလာခံ27ရာစုပင်လုံးအစည်းအဝေး3ကြိမ်ကျင်းပပြီးဖက်ဒရယ်နဲ့ဒီမိုကရေစီအခြေခံမူတွေချမှတ်ဖို့သဘောတူထားတာဖြစ်ပါတယ်ငင်းချဲညီလာခံကိုပုံမှန်မကျင်းပနိုင်တဲ့အခြေအနေနဲ့လက်ရှိနိုင်ငံရေးစီးရေးအခြေအနေအရ2029ခုနှစ်မှာငင်းချဲလုပ်ငန်းစဉ်ပြီးပြတ်ဖို့မဖြစ်နိုင်ကြောင်းနဲ့2020ရွေးကောက်ပွဲအလွန်အတွက်ပြင်ဆင်ထားတဲ့ကြောင်းနိုင်ငံရေးသုံးသပ်သူဦးမောင်စိုးကပြောပါတယ်
2020မှာအပြီးလို့ပို့စီထားတော့လောလောဆယ်မှာတော့ကျွန်တော်တို့ဖြစ်နိုင်မှာမထင်ပါဘူး2020မှာညဉ့်ညဉ့်ရဖို့ဆိုတော့အလန်းဝေးနေပြီလို့ထင်ပါတယ်လောလောဆယ်မှာညဉ့်ညဉ့်လုံငန်းစဉ်ရက်တက်နေတယ်2020မှာလည်းရေကောက်ပွဲနဲ့ဒီကထနေညဉ့်ညဉ့်လုံငန်းစဉ်လုပ်နေမှာမဟုတ်ဘူးဖြစ်နေတာ2020ရေကောက်ပွဲပြီးရဲ့ဒီညဉ့်ညဉ့်လုံငန်းစဉ်ကိုနောက်ပြန်ရှိုးမကြပဲနဲ့ထိသိမ်းသားနိုင်တဲ့အခြေအနေတခုတော့ဘယ်လိုစဉ်းစားမလဲဘယ်လိုဆောင်ရွက်မလဲဆိုတာပဲစဉ်းစားကြံစားဖို့လိုအပ်မယ်လို့ထင်ပါတယ်
NCA စာချုပ်ပါသဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပရမှာဖြစ်ပြီးပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လမှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအကြိမ်ဆွေးနွေးပွဲအပြီးမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေခဲ့ပါတယ်
ကမ္ဘာစံတက်ဆက်ပြီးခဲ့တာဖြစ်ပါတယ်ခုဒီခါမှာတော့လွိုက်ကော်မျိုးဘူရုဂျေယုတ်ဆောက်လို့ရင်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တဲ့ကိရင်နီလူငယ်တွေကိုတရားစွဲထားတဲ့တဲ့င်ကိုတင်ဆက်ပေးကြပါတယ်လူတို့ရဲ့သဘောထားမပါဘဲနဲ့ကြားပြည်နယ်အစိုးရတခုတည်းရဲ့ဆုံးဖြတ်ချက်နဲ့လွိုက်ကော်မျိုးကန္နာဟေဝွန်ပန်းချံမှာဒီဘူဂျုတ်အောင်ဆန်းဂျေယုတ်ဆောက်လို့တာနဲ့ပတ်သက်ပြီးတော့ကန့်ကွက်နေတဲ့ကိရင်နီလူငယ်တွေက6ယောက်ကိုပြည်နယ်အစိုးရဖွဲ့ကတရားစွဲဆိုလိုက်ပါတယ်ဒါဟာပြည်နယ်အစိုးရနဲ့ကိရင်နီလူငယ်တွေနောက်ဆုံးအကြိမ်ဆွေးနွေးပွဲပြီးပြတ်ပြီးတဲ့နောက်ပိုင်းအစိုးရဘက်ကပထမဆုံးတုံ့ပြန်တာလည်းဖြစ်ပါတယ်။ပြည်စုံကိုကိုစောထက်ကတင်ပြပို့ထားပါတယ်ရှင
်။နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးဥပဒေပုံမှန်30နဲ့ကရားပြည်နယ်အစိုးရလက်ထောက်ညွှန်ကြားမှုဦးတန်းအောင်ကတရားလိုလုပ်ပြီးဗိုလ်ချုပ်ကြီးရွှေပြောင်းကြီးလှုပ်ဆောင်နေတဲ့ကရင်နီလူငယ်ကောင်းဆောင6ယောက်ကိုမေလ16ရက်ကတရားစွဲဆိုလိုက်တာဖြစ်ပါတယ်။ကရင်နီလူငယ်ရေဟာဗိုလ်ချုပ်ကြီးရွှေရွှေပြောင်းမှုဆန္ဒဖော်ထုတ်ရင်းသွေးမြေကြခဲ့တဲ့ဖေဖော်ဝါရီ12ရက်ကိုကရင်နီပြည်ရေတော်ပုံလေးအဖြစ်မတ်လ15ရက်ကကြေညာချက်ထုတ်ပြန်ခဲ့သလိုကရားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရှာစိုးရေးကောင်တွေအမျိုးသားသစ္စာဖောက်တယ်လို့ဖော်ပြခဲ့ပါတယ်။ဒီကြေညာချက်ကိုအခုတရားစွဲဆိုခံရတဲ့လူငယ်6ယောက်ကတာဝန်ခံလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။လွိုက်ကော်မျိုးမရဲစကန်ကအဖမ်းလာခံဖို့ဖုံးတဲ့ဒိုက်ရိုက်အကြောင်းကြားထားတဲ့အတွက်ဒီကိစ္စကိုကီအန်ဒီလူငယ်တွေတိုင်ပင်ဆုံးဖြတ်ပြီးမှအမှုရင်ဆိုင်ဖို့အတွက်ကြေညာချက်မကြခင်ထုတ်ပြန်သွားမယ်လို့တရားစွဲခံလူငယ်တွေတဲကပါစကွာလေကအခုလိုပြောပါတယ်
။သွန်နာကလွိုက်ကော်မျိုးမရဲစကန်ကကျွန်တော်တို့ဖုံးဆက်လာပဲ။ရဲစကန်လာပြီးလာရအဖမ်းခံဖို့တဲ့ဖို့နော်။အမှုရင်ဆိုင်ကြောင်းကလည်းမလာထုတ်ပြီးဖမ်းချက်မတကားတဲ့ဖမ်းဆီးဖမ်းချက်တော့ဖို့တဲ့ဆောနာဖုံးဆက်လာတဲ့အဖမ်းမှာလည်းကျွန်တော်တို့ရဲ့မိသားစုအိမ်မှာဟိုရဲရီပေါ့နော်အချင်းကြီးကလာရရှာဖွေစစ်စစ်ရရီပဲလောက်တော့ခဲ့တော့သူတို့ကလောက်ချင်တဲ့တည်ပုံစံနဲ့သူတို့ရဲ့ဆက်သွင်းမှာပဲဒါသူတို့ပုံမှန်မှုတွေလို့ကျွန်တော်ကတော့အဲ့လိုပြောချင်တယ်ခေါ့
ဥပဒေပုံမှာ30ရဆိုရင်ထောင်နဲ့6လကနေအမြင့်ဆုံး3နှစ်ဖြစ်ပြီးဒဏ်ငွေ15သိန်းအထိချမှတ်ခံရနိုင်ပါတယ်မတူညီရဖွဲ့စည်းတွေအတိုင်းဝိုင်းနေကြမှာညှိနှိုင်းမှုတွေမရှာဘဲပုံမှန်တွေအမျိုးမျိုးနဲ့ရေးယူထောင်ချဖို့လှုပ်ဆောင်နေရဟာပြည်ထနာရဲ့အဖြစ်မဟုတ်ကြောင်းကြားပြည်နယ်ဒီမိုကရက်တစ်ပါတီအထွေထွေအတွင်းရေးမှုခူးတဲရယ်ကအခုလိုပြောပါတယ
်ပြည်နယ်တွေကိုဒီလိုအရေးယူအောင်မဲ့တယ်ဆိုတာကဒါဒီရုံးနဲ့ဒီမှာဖြစ်နေတဲ့ပြည်ထနာကိုအတိအကျရှာနေတဲ့ခြေကဒါမဟုတ်ဘူးဆိုတာတော့ဒါကျွန်တော်အဲ့လိုပြောချင်တယ်။တိုင်းရင်းသားပေါင်းစုံနေတဲ့ဟိုကျွန်တော်တို့နိုင်ငံမျိုးကိုတော့ငင်းချရေးဆိုတဲ့ဟာလည်းရမှာမဟုတ်ဘူး။အဲကျွန်တော်တို့ဒီပြည်ညာရေးဆိုတဲ့ဟာလည်းဖြစ်လာမှာမဟုတ်ဘူး။နောက်ပြီးတော့ကျွန်တော်ပြောနေတဲ့ဒီမိုကရေစီလို့ဖက်ဒရယ်ပြည်ထောင်စုလို့ဆိုတဲ့ဟာရလည်းဟိုအများရဲ့ဟာတာဖြစ်သွားစေနိုင်တယ်။နောက်ပြီးတော့ဒီချက်မကဒီကရှိသွားနိုင်တယ်လို့ကျွန်တော်ပုံပတ်မိတယ
်။တရားစွဲခံထားရတဲ့ကရင်ဒီလူငယ်6ယောက်ကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်သောမတ်၊ပါစကွာလေခွန်ဂျွန်ဘောနဲ့ဒီဒီတို့ဖြစ်ပါတယ်။လူငယ်6ယောက်ကတော့ဒီမှုကိုဘယ်လိုရင်ဆိုင်သွားမယ်ဆိုတာကိုစူးဝေးတိုင်ပင်ပြီးမှသတင်းထုတ်ပြန်ချက်ကိုလည်းမကြခင်ထုတ်ပြန်သွားဖို့ရှိကြောင်းပြောပါတယ်။ကြားပြီးနယ်ဆိုရဟာလွိုက်ကော်မျိုးကကနာဟင်ဝန်ပန်းညံမှာ2019ဇန်နဝါရီ30ရက်နေ့ကဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရပါ။ဒါဟာအများပိုင်းနေရာတစ်ခုမှာလူထုဆန္ဒမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရလို့ဆိုပြီးကရင်ဒီလူငယ်တွေဟာကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကြီးရုပ်အတွက်သုံးတဲ့ကျပ်သိန်းငွေ1000ကျော်ကိုလည်းပြည်နယ်အစိုးရကပို့မွန်လင်းလင်းချပြဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ဒီတောင်းဆိုဆန္ဒပြမှုတွေကိုအစိုးရကအင်အားသုံးနှိမ်နင်းခဲ့တယ်လို့ရုံးရင်းစံကမှုတွေကိုလည်းရဲကရာဘာကြီးရည်နဲ့ပစ်ခတ်ခဲ့ရကြောင်းလူတချို့ဒဏ်ရာရခဲ့ပြီးဖမ်းဆီးထိန်းသိမ်းခံရတာကြီးလည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီပြဿနာကိုဖြေရှာဖို့အတွက်ဆန္ဒပြခေါင်းဆောင်တွေပြည်နယ်အစိုးရအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ငါးပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာခဲ့ပြီးဖမ်းဆီးခံလူငယ်တွေကိုလည်းအစိုးရကပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှာမေလ14ရက်နေ့ကကျင်းပခဲ့တဲ့အစိုးရနဲ့ကရင်ပြည်ခေါင်းဆောင်တွေနဲ့ကျင်းပတဲ့ဆွေးနွေးပွဲမှာတော့တစ်ဖက်ပြည်လည်မှုတွေမရဘဲတင်းမာမှုတွေပြန်ဖြစ်ခဲ့တာမှာကရင်ပြည်လူငယ်ခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့ရလဲဖြစ်ပါတယ်။
ကိုစောထက်တင်ပြပို့ထားတာဖြစ်ပါတယ်။ ခုတစ်ခါမှာတော့မကြသေးခင်တော့ကဖြစ်ပေါ်ခဲ့တဲ့အကျဉ်းထောင်စုပူးမှုဖြစ်ရတဲ့အကြောင်းရင်းကိုစတင်စစ်ဆေးနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။မကြသေးခင်တော့ကအကျဉ်းထောင်စုပူးမှုတွေဖြစ်ပြီးနောက်ပိုင်းမှာစုပူးမှုဖြစ်ရတဲ့အကြောင်းရင်းတွေကိုအကျဉ်းထောင်ဦးစီးဌာနကစတင်စစ်ဆေးနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။စုပူးမှုတွေရဲ့နောက်ွယ်မှာသွေးထိုးလှုံ့ဆော်မှုတွေရှိနေတယ်လို့ယူဆရတဲ့အကြောင်းနဲ့ဒါကိုစုံစမ်းစစ်ဆေးသွားမယ့်အကြောင်းနိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့သတင်းနှစ်ပတ်နေပါကြမှာအခုလိုစုံစမ်းစစ်ဆေးမှုတွေစတင်လှုံ့ဆော်လာခဲ့ရတယ်ဖြစ်ပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတော့အကျဉ်းထောင်စုပူမှုတွေမှာသွေးထိုးလှုံ့ဆော်မှုတွေရှိခဲ့တယ်လို့မယူဆတဲ့အကြောင်းပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန်းကသတင်းပေးပို့ထားပါတယ
်။နိုင်ငံတော်သမ္မတကလူငင်းချမ်းအောင်ဝင်သုံးရင်ပေးပြီးနောက်နေမှာပဲမြန်မာနိုင်ငံအနှံပြားမှာရှိတဲ့အကျဉ်းထောင်၈ခုစုပူမှုဖြစ်ပေါ်ခဲ့တာပါ။ဒီအကျဉ်းထောင်စုပူမှုဖြစ်စဉ်တွေမှာရှေးဘုတ်အကျဉ်းထောင်ကတော့အာဏာပိုင်နဲ့ပြစ်ကတ်ထိန်းသိမ်းခဲ့လို့အကျဉ်းသား၄ဦးတေဆုံးနေတယ်ဆိုရခဲ့ပါတယ်။ရှေးဘုတောင်စုပူမှုမှာတော့လူမှုကွန်ရက်မှာလိုက်လွင့်ခဲ့တဲ့အကျဉ်းထောင်3ဦးနဲ့အကျဉ်းထောင်မှာတားမြစ်ပိတ်ပင်ထားတဲ့ PC တွင်းနဲ့အကျဉ်းထောင်ဝန်ထမ်းတို့ကိုလည်းအကျဉ်းထောင်အုပ်တွေပုံမှန်40နှစ်နဲ့ရေးယူထားပါတယ်။ဒီအကျဉ်းထောင်စုပူမှုဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးနေပြီးလို့အကျဉ်းဦးစီးဌာနဒုတိယညွှန်ကြားမှုဦးမင်းနှုတ်ဆိုက VOA ကိုခုလိုပြောပါတယ
်။အော်ကျွန်တော်တို့စစ်နေပါတယ်ဗျာ။သူတို့အေးပေါ်နေအဲ့ဒါကိုစစ်နေတော့မှာနော်။ပြန်တော့တခုမှပြန်တက်မလာသေးပါဘူးဗျာ။ဒါရင်ထုတ်ပြန်မှုဆိုအခုသူတို့နှစ်ရက်လောက်တော့လိုသေးတယ်လို့ပြောတယ်နှစ်ရက်လောက်စစ်ပြင်းပြေလို့တော့ပြောတယ်ကျွန်တော်အချင်းဦးကြီးကပဲစစ်တာသူကအဓိကတော့ဒီဌာနဆိုင်ရာစုံစမ်းစစ်ဆေးရေးဆိုရယ်ချူဖို့တခုတည်းပါတင်းတဲ့နေရာတွေတော့ PE နဲ့ပဲစစ်ကျွန်တော်အချင်းဦးကြီးကပဲစစ်ပ
ါစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုမပြောသလိုဘယ်တော့ထုတ်ပြန်မလဲဆိုတာလည်းမသိရသေးပါဘူးအကျဉ်းထောင်နဲ့ခုလိုစုပူတာနောက်ွယ်ရသွေးထိုးလှုံ့ဆော်မှုတွေနဲ့ချိတ်ဆက်ဆောင်ရွက်လာကြောင်းလို့ယူဆတာကြောင့်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်အကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားတာပါစုံစမ်းစစ်ဆေးမှုအဖြစ်မထွက်လာသေးပေမဲ့လို့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကတော့သွေးထိုးလှုံ့ဆော်မှုဖြစ်မမြင်ကြောင်းကော်မရှင်ပြောခွင့်ရဦးယူလင်အောင်ကပြောပါတယ
်သမ္မတရဲ့စတန်တစ်ခုအဲဒီစတန်တစ်ခုနဲ့မြင်ဆွဲလို့ရှိရင်အောက်မှာကျန်းနေတဲ့လူတွေရှိတယ်အဲဒီကျန်းနေတဲ့လူတွေကမကျေနပ်တာဒါပဲဒါတော့ဒါနဲ့ပတ်သက်ပြီးတော့သွေးထိုးလှုံ့ဆော်စရာကိုမလိုဘူးလူတို့အားလုံးရဲ့ရင်ထဲမှာကိုမကျေမနပ်တည်ဖြစ်နေကြတာပေါ့နော်ပထမတစ်ခါလွတ်တော့သူပါလိမ့်မယ်လို့အောင်းမိတယ်မပါဘူးအဲနောက်တစ်ခါကြံသေးတယ်ဆိုပြင်ဟောတယ်နောက်တစ်ခါကျတော့လည်းမပါဘူးတတိယတစ်ခါကျတော့တခါအဇရိတ်ပြီးပြီးနောက်တော့မလာတော့ဘူးဆိုအားဒီပါတဲ့ပောက်ကွဲတော့တာဒါပါပဲလူသားအားလုံးရင်ထဲမှာကမ်းတယ်ဒီလိုပဲပြောနေနေကြတာပဲလေအဲ့သဘောကြောင့်တွေ့ရတာပေါ့
အခုလိုထောင်စုပူတာတွေဟာအကျဉ်းသားရွေးချယ်ပြန်လွှတ်ရမှာပွင့်လင်းမြင်သာမှုမရှိရကြောင်းလို့ဝေဖန်သုံးသပ်တာတွေရှိတယ်လို့အကျဉ်းသားစီစီကော်မတီဖွဲ့ဖို့တောင်းဆိုတာတွေလည်းရှိပါတယ်အစိုးရကတော့တက်ကြီးရွယ်တွေကျန်းမာရေးမကောင်းသူတွေအမျိုးသမီးလူငယ်တွေနဲ့မတန်ဆန်းအကျဉ်းသားတွေကိုရွေးချယ်မူဝါဒနဲ့ညီစီစီပြီးပြန်လွှတ်ပေးရလို့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတအနေနဲ့ဧပြီလ16ရက်နေ့ကနေမေလ9ရက်နေ့ထိအကျဉ်းသား2,300ကျော်ကိုလူငင်းချက်နာဝင်တုံးညင်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကုထောင်ခံတည်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မလေးရှားနိုင်ငံမှာဘီယာတုတောင်းမိရဲ့မြန်မာတွေတည်ဆုံရတဲ့တဲ့င်းကိုတင်ဆက်ပေးကြပါတယ်မလေးရှားနိုင်ငံမှာဘီယာတုတောင်းမိလို့ဒီတစ်လအတွင်းမှာတစ်လလောက်အချိန်အတွင်းမှာကိုပဲမြန်မာ၈ယောက်တည်ဆုံရပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့စစ်ဆေးနေစေဖြစ်တဲ့အကြောင်းမလေးရှားနိုင်ငံနိုင်ငံကူညီမှုတင်းကပြောပါတယ်အပြည့်စုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာအရက်တွေဘီယာအတုတွေတောက်သုံးမှုကြောင့်မြန်မာနိုင်ငံသားတွေတည်ဆုံမှုတွေမကြာခဏဖြစ်နေတာပါ။တချို့ကတော့သွေးတွေအန္တရာယ်ဖြစ်ပြီးဆူဆူဝါးဝါးဝေဒနာတွေခံစားနေရပါတယ်။မလေးရှားနိုင်ငံကကပောက်နာရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးစံဝင်းကတော့တလနီးပါးအတွင်းမှာမြန်မာတွေ၈ယောက်တည်ဆုံသွားပြီဖြစ်ကြောင်းအခုလိုပြောပါတယ်
။ဒီရတူတာပြီးတည်တာကကျွန်တော်တို့ဒီမေးလာပိုင်း၂၄ရက်နေ့နေစပြီးဒီနေ့ထိတည်တယ်ပေါ့။အားလုံးစုစုပေါင်းဆို၈ဦးဖြစ်ပါပြီတော့။အကျဉ်းတော်ရဲ့2022ခုနှစ်ကကျလာတဲ့ရင်35ဦးတည်ခဲ့တယ်။ဒီနေ့အရက်တူရေးတော့ပြီး။ဒါဒီကော2000နဲ့အခု78ခုနှစ်မှာကျွန်တော်တို့9လပိုင်းမှာနှစ်ပတ်ထဲတင်လူ28ယောက်တည်ဆုံးနေပေါ့အရက်တူရေးတော့ပြီ
း။
ဒီတစ်ခါတော့ဒီဘီယာတူရေးတော့ပြီးပေးတာပေါ့အလုံးမ6ယောက်လောက်ရှိသွားပြီ
။အခုနောက်ထပ်တည်ဆုံးသူတွေကိုတော့ရဲတွေကစစ်ဆေးမှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ
်။အဲမရှိသေးဘူးလားလူ2ယောက်ရှိတယ်ဟာ1ယောက်ကတော့ဒီနေရာသုံးသွားပြီတော့ဒါပေမဲ့ရဲကနေဆိုဒီဘော်ဒီကိုဆိုတာတည်ယူခွင့်မပေးသေးဘူးစေယုံတို့လာပို့တဲ့လူကိုတော့တွေ့ကျင်တယ်ပေါ့စေယုံလာပို့တဲ့လူကလည်းဘာမှအထောက်အထားမရှိတော့သူ့ကိုဖားမှကြောက်ပြီးရှောင်နေတယ်ပေါ့အဲသူကဒီစေယုံလာပို့တဲ့လူတော့မေးမက်ဆေ့ချ်သေးပြီးမှသူကပေးမယ်ဆိုတော့ဘာမှမရှိတော့သူကဖားခါမှကြောက်ပြီးအပြစ်မခံဘူးပေါ့အလောင်းကတော့ရေခဲတက်ချက်မှတည်ရှိပါတယ်ပြည်နာမျိုးစေယုံကပါဟုတ်ကဲ့အတူဒီဘက်ပိုင်းကတော့ကျွန်တော်တို့ဒီဆာရက်ဆာတန်းတို့သူတို့ဘယ်လိုနည်းနဲ့ပဲဒီအကောင်းဆုံးဘော်ဒီထုတ်လို့ရအောင်တိုင်းဝမ်နေကစာရည်တွေထုတ်ပေးပါတယ်။ဒါပေမဲ့ဒီရတက်ဖွဲ့ရတော့သူတို့ကမှုကင်းအရာသူကခေါ်ယူစစ်သေးတာကြီးကြောက်ဘူးသူကမသွားရဲကြတာပါဟုတ်ကဲ့ပါ
။ မလေးရှားနိုင်ငံမှာအရက်အတူတွေတင်သွင်းတာရောင်းချလာတွေကိုရဲတွေကလိုက်လံဖမ်းဆီးနေပါတယ်ပြီးခဲ့တဲ့နှစ်တည်းတုန်းကတော့မြန်မာတွေအများစုနေထိုင်ရနေရာတွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေလုပ်နေတာကြောင့်အရက်အတူတွေဘီယာအတူတွေဖမ်းမိတာတွေလည်းရှိနေပါတယ်အခုတည်ဆုံးတဲ့သူအများစုဟာလူငယ်တွေဖြစ်ကြတယ်လို့လည်းကပုံးနိုင်ရေးကူညီမှုအတင်းကပြောပြပါတယ်ရှင်
မိမာတဲ့ဘီဘူထားဖြစ်ပါတယ်မြန်မာနိုင်ငံဆက်သတင်းဆောင်မတွေကိုတင်ဆက်ပြီးမှာအခုတစ်ခါမှာတော့ကျမ၏သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်တိဂီတာဟာဆိုရင်လူတွေရဲ့စိတ်တွင်းခံစားချက်ကိုရောတပားစုကိုပြောချင်တဲ့သတင်းစကားတွေကပေါ်ကျူးပေးပါတယ်
Mrs. Katie Hernandez ma ta ne yaw shi bi ta ji Lucas ka ro autism lo kho de a thi chan wedana shi tu ba
He's really sensitive to loud noises, bright lights and he really likes to jump
Chama ta li Lucas ka che long ne su nyan dan myo ri taw ba de a lin yaw ni so yin taip pi ro khan nai yin ma shi ba o ဒါပေမဲ့ तू ကခုံပေါက်နေရတာတွေ့တက်ရတာတခက်စီးတာမျိုးတွေကိုတော့တိတ်ကိုကြိုက်ပါတယ်ဒီနေ့အစောပိုင်းကအစလို့
Lucas ကိုဂီတကူထုံးနဲ့ကုလာတာကြောင့်တစုံတစ်ခုပေါ်အာယုံစူးဆိုင်နိုင်တဲ့အချိန်ပိုတိုးလာတယ်လို့တူးချင်းကုသပေးနေသူဂီတကူထုံးပညာရှင် Daisy Mazaga
ပြောပါတယ်။ I brought in piano today because I found that piano can be a great. ဒီနေ့တော့ကျွန်မဆန်ရရယူလာပါတယ်။ဆန်ရတေးတန်တွေကိုလူတိုင်းကြိုက်တဲ့ဆိုတာတွေ့လာရပါတယ်။လွတ်လပ်ပေါ်ပါမှုကိုလည်းပေးပါတယ်။ဒါအပြင်ဒက်စီကဘုံတို့တွေကိုလည်းယူလာပါတယ်။ဘုံတွေကလူစိတ်ကိုမြူးကြစေပြီးအာယုံပြောင်းပေးစေတာပါ။ဘုံတွေဒါမကအခြားဒုတိယပစ္စည်းတွေကိုလည်းဒက်စီကယူလာပါတယ်။လူကတ်စ်မီကင်ကတ်တီပြောတာကမစ်စတစ်စီကတချင်းတွေအမျိုးမျို
ါကိုအပြန်အလှန်ပို့ပြီးတော့ပြောလာတယ်။အခုဆိုလူကတ်ကကျမတို့ကိုအရင်ကထက်ပို့ပြီးစကားပြောလာတော့သူဘာဖြစ်ချင်လဲ။ဘာလောက်အပ်တယ်ဆိုတာကျမတို့ပို့ပြီးသိလာရပါတယ
်။ Everybody's here and it's time to say hello.
တူးချင်းသာမကအုပ်စုလိုက်ကူတာပေးနေသူတွေလည်းရှိပါတယ်။ဂီတဒုရိယာတွေကလူတွေရဲ့ကြွက်သားနဲ့အာယုံကြောကိုနှိုးဆွပေးတယ်လို့ဂီတကုတုံးပညာရှင်So Gleason Box ကပြောပါတယ
် A lot of my work is trying to slowly get them to positively engage with their fellow group members as well as
ကျမရဲ့အလုပ်ကတော့သူတို့တူတူဂျန်နဲ့လူတွေနဲ့အတူစိတ်ပါလက်ပါလောက်ကင်ချင်းလာအောင်ဖြည်းဖြည်းချင်းစီးအောင်ရတဲ့သဘောပါပြီးတော့ကျမနဲ့လည်းတက်တက်ကြွကြွပူပေါင်းလှုပ်ချင်လာအောင်လို့ပါတခါတလေတဝူးချင်းလဲလေ့ကျင့်ပေးပါတယ်ကိုကိုကိုဂယူဆိုင်တက်လာအောင်စိတ်ဖိစီးမှုကိုဘယ်လိုလျှော့ချမလဲဆိုတာကိုလေ့ကျင့်ပေးပါတယ်အတိအာယုံနှေးနေသူကိုလက်အင်ကမလုတ်ရှားနိုင်သူတွေကိုလည်းကျမတို့ကုထုံးတွေကအထောက်အကူပြုပါတယ
်ဗာဂျီနီးယားမြောက်ပိုင်းကဂီတကုတုံးပညာရှင်တူဦးဖြစ်တဲ့ကာစီယင်လင်းကတော့ Euro Sound Music Therapy ကိုတည်ထောင်သူပိုင်ရှင်ဖြစ်ပါတယ
် The types of skills we want to see in a music therapist are strong musical skills, interpersonal skills
ကျမတို့တကယ်လိုချင်တဲ့ကုထုံးပညာရှင်တွေကတော့ဂီတပိုင်းကျွမ်းကျင်ရမှာဖြစ်တယ်လို့လူမှုဆက်ဆံရေးမှာရောလူနာရီပေါ်ဂယူဆိုင်တက်တဲ့အရေးချင်းလေးရှိဖို့လိုပါတယ်။ကျမတို့စီကကုထုံးပညာရှင်တွေကတက်ကြွပြီးလူနာရီနဲ့ပတ်သက်လို့အခြေအနေပေါ်မူတည်ပြီးဂိုင်းတွယ်ဖြေရှင်းနိုင်သူတွေဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာအွန်လိုင်းမှာရဂီတကုထုံးပညာရှင်6000ကျော်ရှိနေပြီးဝေဒနာရှင်တွေကိုအကူအညီပေးနိုင်ဖို့နောက်ထပ်ကုထုံးပညာရှင်တွေပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းယင်လင်းကပြောပါတယ်ခင်ဗျာ။
ကိုညာဝင်းအောင်တက်ဆက်ပေးထားတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အတန်လိုက်စီစဉ်တဲ့အပအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆိုင်မှာဖြစ်တဲ့ bamis.voanews.com မှာဖတ်ရှုနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ Facebook ဆိုင်မှာဖြစ်တဲ့ VOA Bamis News မှာထုတ်လွှင့်နေချိန်နဲ့တပြိုင်တည်းတိုက်ဖန်ယူနားဆင်နိုင်ပါတယ်။ရုပ်မြင်သံကြားစီစဉ်တွေကိုလည်းနေ့စဉ်ည9:00တိုင်းမှာ Asia Set 7နဲ့ DVB ရုပ်သံလိုင်းတို့မှာကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51ပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ထုတ်လွှင့်ပေးနေပါတယ်။ဒီညစင်တိုင်းဖြီးထုတ်လွှင့်ပေးမယ့်စီးရင်တွေမှာဆိုရင်တော့စီးပွားရေးကဏ္ဍဘလော့ဂါရေးပြောသမျှစီးစဉ်တက်တက်ရောင်သတင်းလွှာနဲ့သတင်းလွှာစတဲ့ကိုတင်ဆက်ပေးမယ့်အပြင်သူယုံကြည်ရာစီစဉ်မှာတော့
ကုလိုင်းရဲ့ကဗျာဆရာဖြစ်တဲ့တမလို့ကိုရဲ့ရေးခဲ့မှုရဲ့ကဗျာဒီထဲကတပုတ်ကယုံကြည်တဲ့အချက်တစ်ခုလို့
ကဗျာဆရာခင်အောင်အေးကသူယုံကြည်မှုအကြောင်းကိုကဗျာနဲ့ပြောသွားတာကိုမကြားခင်မှာပြည်စုံနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါလိမ့်မယ်။ထိုင်းလာအိုမြန်မာနယ်စပ်ကတာချီလေးမြို့ရဲ့အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Cycle Taxi လုပ်ငန်းကိုမိခိုနေသူမိသားစုရာနဲ့ချီပြီးရှိနေပါတယ်။ဒေသတွင်းအတုံးတွေမကပဲနဲ့နယ်စပ်ဖြစ်ကျော်ဝန်ဆောင်မှုကပါပြီးနေတဲ့ Cycle အငှားဝန်ဆောင်မှုလုပ်ငန်းတွေဘလို့လဲပတ်တင်လဲဆိုတာကိုရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌဦးဘိုဆန်နဲ့ဆက်သွယ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကစီးပွားတင်ဆက်ထားပါတယ်ရှင်။
မြန်မာထိုင်းလာအိုသုံးနိုင်ငံနယ်စပ်မြန်မာပစ်ချမ်းမှာရှိတဲ့တချီလေးမြို့မှာစီးပွားရေးလုပ်ငန်းကြီးတွေထဲဝန်ဆောင်မှုလုပ်ငန်းတွေကတော့ပိုများပါတယ်ဒီထဲမှာလူပေါင်းများချီလုပ်ကင်နေတဲ့လုပ်ငန်းတစ်ခုက Cycle Carry လုပ်ငန်းဖြစ်ပါတယ်အရင်တုန်းကတော့ Cycle Taxi ဆွဲတာတရားဝင်အသိအမှတ်ပြုထားတာမဟုတ်ပါဘူးတဲ့တရားဝင်ဖြစ်အောင်ကြိုးစားခဲ့ရတယ်လို့ရွှေတချီခီးသွားလုပ်ငန်းဥက္ကဋ္ဌဦးဘိုဆန်ကအခုလိုပြောပြပါတယ
်အခုတော့အဆင်ပြေသွားတယ်ခင်ဗျအရင်တော့ကတော့ကျွန်တော်တို့ဒီနှစ်ပိတ်ဆိုင်ငယ်လုပ်ငန်းကတရားမဝင်ဘူးဆိုပြီးတော့မှဟိုပိတ်ပင်နေတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျအဲ့ဒီခါမှာကျွန်တော်တို့ကဒီအတင်းသား900အတွက်ကျွန်တော်တို့ကသက်ဆိုင်ရာမှာတင်ပြပြီးတော့မှအခုလိုမျိုးဆင်ငယ်ဆင်ငယ်လောက်လာတဲ့အတွက်အခုတော့အဆင်ပြေနေပါတယ်ခင်ဗျဟုတ်ပ
ါရွှေတာချီခီးသွားလုပ်ငန်းအောက်မှာတာချီလေးတဝမ်းနေရာစုံကနေဆိုင်ငယ်တက္ကစီငှားစီရလွယ်ကူစေဖို့ဂိတ်ပေါင်း62ခုဖွင့်လှစ်ထားပြီးတာဝန်ခံတွေနဲ့ဖွဲ့စည်းထားပြီးဒီလိုလောက်ရတာဘာကြောင့်ပါလဲဆိုတာကိုလေရွှေတာချီခီးသွွားလုပ်ငန်းဥက္ကဋ္ဌဥပ္ပိုလ်ဆန်ကအခုလိုပြောပြပါဗျ
။အမဟုတ်ဘူးကခီးသွွားတွေအတွက်ကအားလုံးအတွက်ပါခင်ဗျလုံခြုံရေးအားလုံးအတွက်အဆင်ပြေအောင်ကျွန်တော်လုပ်ထားတာပါခင်ဗျ။ခီးသွွားတွေကလည်းအလွယ်တကူသူတို့ဟိုသွားလာနေတဲ့နေရာတွေမှာကျွန်တော်တို့ကဂိတ်က62ဂိတ်လောက်ရှိတယ်ခင်ဗျ။ဒီတက်ဆိတ်မျိုးပေါ်မှာဖြန့်ကျက်ထားတာလေ။62ဂိတ်လောက်ရှိတယ်သူတို့သွားတဲ့နေရာမှာအလွယ်တကူဖြီးလို့ရနိုင်အောင်လုပ်ထားတယ်နောက်ပြီးတော့ခီးသွွားတွေကိုဟိုလိုလာတဲ့ပုံပြီးမတောင်းအောင်လို့လည်းကျွန်တော်တို့ကစီမံကြီးကြပ်ထားပါတယ်ဗ
ျ Cycle ငှားတွေကိုသုံးဆွဲသူတွေကတော့ဒေတာရင်းသွားဖို့ရောနေဆက်ဖြတ်ကျော်သွားဖို့ပါပါပါတယ်လူစိမ့်တွေမြတ်တက်တဲ့နေဆက်မှာခီးသွွားတွေလုံခြုံရေးအတွက် Cycle Taxi မောင်းသူတွေကိုအလွယ်မှတ်မိအောင်လဲစီစဉ်ထားတဲ့အကြောင်းရွှေတာချီခီးသွွားလုပ်ငန်းဥက္ကဋ္ဌကပြောပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကလေဒီတချင်လေးကဟိုထိုင်းနိုင်ငံရောလောနိုင်ငံရောနေစားဖြစ်တဲ့အတွက်ဒီနှစ်ပိန်းသမားတွေကိုကျွန်တော်တို့စနစ်တကျပေါ့နော်ခီးသွွားလာပြီးလုပ်ငန်းတွေကိုလုပ်နေတယ်ခင်ဗျအဲ့ဒီခါမှာခီးသွွားတွေစိတ်ချအောင်လို့ကျွန်တော်တို့ကအင်ဂျီလေးတွေထုတ်ပေးတယ်အဲ့အင်ဂျီရဲ့နောက်မှာမှကျောနံပါတ်ရှိတယ်ချိန်မှာလည်းကျောနံပါတ်ရှိတယ်အဲ့မှာသူတို့ထိန်းကြောင်းတဲ့ဂိတ်နဲ့ဂိမ်မှုတွေဒုဂိမ်မှုတွေစီကန်ထိန်းတွေလည်းကျွန်တော်တို့ထားပြီးတော့စောင့်ရနေတာပါဗျ
နေဆက်ဒေတာခီးတဲ့တွေလွယ်ကူဖို့နေဆက်ဖြတ်ကျော်သွားရောက်ဖို့ကိုလည်းစိုက်ကယ်တက္ကစီမောင်းသူတွေကကူညီပေးတယ်လို့လည်းဥပ္ပိုလ်ဆန်ကပြောပါတယ
်အကြောင်းမျိုးမျိုးကြောင့်ခီးတဲ့တွေကတချို့အဝေးကလာတဲ့လူတွေလည်းရှိတယ်ခင်ဗျအဝေးကလာတဲ့အခါကျဒီမြို့ရင်းတွေဝယ်သွားလာတဲ့ဟာတွေရှိတယ်ဟိုတခါတလေကြာရင်လည်းထိုင်းနိုင်ငံထိသွားတဲ့ဟာမျိုးတွေလည်းရှိပါတယ်ခင်ဗျထိုင်းဘက်ကိုခောက်ကဲခင်ဗျကိုခီးသွားရဲ့ဟိုမှတ်ပုံတွေပါလို့ရှိရင်ကျွန်တော်တို့တက္ကစီသမားတွေကအဲ့မှာလာဘကမှာတတ်မှတ်တဲ့စာအုပ်တွေဘာတွေတရားကုလက်မှတ်တွေဟိုသူတို့ပဲဥဆောင်ပြီးလိုက်လုပ်ပြီးတော့မှအတူတကွအတူသွားရင်တော့ရပါတယ်ခင်ဗျဟိုဖြီးသွားမှနိုင်ငံသားဒီမှတ်ပုံတွေအဓိကပါဖို့ပါပဲခင်ဗ
ျဆိုင်ကယ်ကယ်ရီမောင်းသူအတင်းသားပေါင်း900လောက်ရှိပြီးစီးပွားဖြစ်မဟုတ်ပေမဲ့လို့မိသားစုရက်တည်နိုင်တဲ့ဝင်ငွေမျိုးတော့ရပါတယ်တဲ့
တက္ကစီသမားတွေကတော့အားလုံးလူ900လောက်ရှိပါတယ်ခင်ဗျအဲ့ကျွန်တော်တို့ရဲ့အတင်းသားဆိုတာကျွန်တော်ခြေတားချီလူမှုကွန်ရက်အတင်းဆိုတဲ့ခေါင်းစဉ်အောက်မှာဆိုင်ငယ်ဆွဲနေတဲ့အတင်းသားကိုပြောတာပါခင်ဗျ ที่ตอนนั้นดีนะท้องสกุลเศรษฐกิจสกุลคุณนี่เดินออกไปมาแล้วเนาะดีมีนี่เรื่องดูดันซาร์ดีตอนมองดูดันซาร์ดีอ่ะนั่นสิว่าจะเส้นอะไรเนี่ยจะรู้ได้สิ่งมาเรียวงเงาเลยนั่นเลยที่ดีแต่จะเส้นอะไรสุดเลยอันที่ดีเลยจ้าไปเลยใช่ไหมยังน้องก็รอบีต้องยังไงเราก็วันนี้ลงงานนี่คือว่าเตรียมเตรียมกูเนี่ยเราไม่อยาก
ยาออกมาเมื่อไหร่ช่วยจะไปสั่งยาอะไรตัวบริษัทที่บาร์เลยเนี่ยเซมิโอตัดชิเลียสิบวันยี่ก้าแต่พนักงานด้วยก็สิบวันยี่ผมมาเลยมูดีนี่นะบ้าที่เป็นเหตุมาโรที่ตารางกุลูสัสมุยอนเนลาราเนตูไซเกเกอรีตมารีตัวนี่เสียงหุ่นวิก้าเปล่ามีอาชีพนี่บาร์เลยสิบวันที่เราไม่บอกตัวตอนนี้เราลงงานลีดีก็หุ่นวิลีก็มีด้านตัวตัวยาบาร์เลยคุณเนี่ยยังน้องก็ส่วนน้องน้องเซจ้าก็ คุณเล่าก็ส่วนน้อยดูว่าตอนนี้ส่วนพี่แม่ตัวอย่างนี้ง่ายแล้วก็ในส่วนนั้นเราก็ชี้ได้หมดเลยแต่ตัวอย่างนี้ง่ายจะบอกนะคือหลักๆเราอันนั้นอยู่ที่ตัวเราไปนั่นเลยว่าพี่เรียกเขาจะรออันเราต้องมาเว้นเอาเวลาคือตอนนี้บ้านเฮียจะเล่าก็รอดูแลดูดอยากจะบอกเลยว่าที่ตัวก็ดีในท้องสกุลเศรษฐกิจสกุลคุณนี่เดินเอาไปมาแล้วเนาะอยู่ในเรื่องดูดันซาร์ดีตอนมองก็ดูดันซาร์ดีอ่ะในสิ่งที่จะเส้นอะไรเนี่ยจะโน้ตสิ่งมาเรียกวงเงา
နေဆိုင်ကအငှားလိုက်သူတွေအတွက်အခက်ခဲတွေမှုခင်းတွေကလည်းရှိပါတယ်။တခါတလေအသက်အန္တရာယ်ကြုံရတတ်တာတွေလည်းရှိတတ်ပြီးအခုတော့တက်နိုင်သလောက်အကာအကွယ်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းရွှေတာချီခီးသွားလုံကဥက္ကဋ္ဌဥပုသံကပြောပါတယ
်။အလုံးကြီးရတခါတလေကြတော့လေဒီလိုရှိတယ်ခင်ဗျာ။ဟိုဟာဟိုဆိုင်ငယ်လာငါတို့လိုဘာလို့နဲ့မှအဝေးကိုခေါ်သွားပြီးမှတခါတလေကြလေဟိုတက်စီသမားကိုတက်ပြတ်ပြီးမှယူသွားတဲ့ဟာတွေဆိုင်ငယ်ပါတုသွားတဲ့ဟာလေးတွေတော့ရှိပါတယ်။အခုနောက်ပိုင်းတော့ဟိုကျွန်တော်တို့ကလည်းစီမီစီကနဲ့တက်စီသမားအဝေးသွားမယ်ဆိုရင်ခီးသေးကိုပါတပ်ပုံရိုက်ဟိုနောက်တော့ဘယ်ကိုသွားမလဲတခါတဲ့သတင်းပို့ပါညာလောက်တဲ့နောက်ပိုင်းတော့အခုနောက်ပိုင်းတော့အဲ့ဒါမျိုးလေးတော့လည်းတိတ်မရှိတော့ဘူးခင်ဗျ။
ခီးသွားတဲ့အနေနဲ့ကိုငှားသွားတဲ့ဆိုင်ငယ်အငှားရှင်ပေါင်းကိုအမှတ်စဉ်အရာအလွယ်တကူသိနိုင်ပေးမယ်လို့လည်းဆိုင်ကယ်ကယ်ရီသမားတွေအတွက်ကတော့ကိုယ်ဆိုင်ကယ်မှာလိုက်လာတဲ့သူကဘယ်သူလဲဘာပစ္စည်းတွေများတယ်လာမလဲဆိုတာကိုမသိနိုင်တဲ့အခက်ခဲကတော့ရှိနေစေပါလို့လဲရွှေတချီခီးသွားလုံကဥက္ကဋ္ဌဥပုသံကပြောပြပါတယ်ရှင
်ခီးတယ်ကိုလည်းဟိုသိလို့မလွယ်သေးဘူးနောက်ပါသူတင်လာတဲ့ပစ္စည်းကိုလည်းကျွန်တော်တို့ပစ္စည်းသမားတွေကခြာပိုင်ခွင့်မရှိတဲ့အတွက်သူ့မှာဘာတင်လာတယ်ဆိုတာလည်းကျွန်တော်တို့မသိရတဲ့အားကြောင့်ကျွန်တော်တို့အားနဲ့တည်းတော့အများကြီးရှိပါလိမ့်မယ်ဟုတ်ကဲ့
နောက်တင်ထိုက်တင်ဆက်ပေးသွားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဗီဒီယိုခါနဲ့တင်းတာနေညာပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုတစ်ခါမှတော့ဘလော့ဂါရီပြောသမျှစီစဉ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာပေါ်ကလူပေါင်းတန်းတစ်ထောင်ခွဲလောက်သုံးနေကြတဲ့ WhatsApp ကနေတဆင့်ထောက်လိုင်းမှုတွေရှိခဲ့တာကြောင့်လုံခြုံရေးဟာခွဲပြင်ဆင်ထားတဲ့သူ့ရဲ့ App ကို update လုပ်ကြဖို့ WhatsApp ကတိုက်တွန်းထားပါတယ်။messaging app တွေတဲ့ကမှာတိတ်ပြီးတော့လုံခြုံနေလို့သတ်မှတ်ခံရတဲ့ WhatsApp ကိုဘသူတွေကအသုံးချပြီးထောင်လိုင်းခဲ့ရပါလိမ့်။ဘလို့ထောင်လိုင်းခဲ့တဲ့ဆိုရာတွေကို message မြန်မောက blogger တွေပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင
်။ကိုသားညုံ WhatsApp တုံးလားတုံးလို့ရှင် update လုပ်လိုက်အောင်နော်။ WhatsApp messaging application တွေကို spyware ဝင်ပြီးတော့WhatsApp သုံးတဲ့သူတွေထောက်လန်းခံရလို့
လုတ်ပြီးပါပြီမဆွေမမောကဒီမြန်မာနိုင်ငံပါဝင်ကမ္ဘာထွန်းမှာအသုံးများတဲ့ WhatsApp တဲကို Israel ကုမ္ပဏီတစ်ခုကဖန်တီးတဲ့ထောက်လန်းရေး spyware ဝင်နေဆိုတဲ့သတင်းထွက်ကလေးကိုချက်ချင်းလုတ်တာ
Israel စစ်တပ်အပါအဝင်တချို့အစိုးရတွေအတွက်ကိုထောက်လန်းရေး software တွေကိုထွင်ပေးနေတဲ့ NSO Group ဆိုတဲ့ဒီ Israel လုပ်ငန်းရဲ့ software ပါသူတို့ရဲ့ထောက်လန်းရေး software တွေကိုအတိုက်ခံတွေကိုထောက်လန်းတဲ့အစိုးရတွေအသုံးများတယ်လို့ဤပညာကျွမ်းကျင်သူတွေကပြောတယ်အဲဒါကြောင့်လဲNSO ပုဂ္ဂလိကကုမ္ပဏီကို cyber လက်နက်မှောင်ခိုးဆိုပြီးတော့မှပြောကြတာရှိတယ်ရှင်အခုလဲသူတို့ရဲ့ software နဲ့ဒီပြတ်မှတ်ထားခံရသူတွေရဲ့လက်ကైဖုန်းတွေတွေရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်လှမ်းတာတဲ့
တကယ်တော့ text message အပြန်လန်ပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံခြုံရေး immediate စိတ်ချရတယ်လို့ပြောကြတာဗျ message ပို့တဲ့သူနဲ့ရိုက်ယူတဲ့သူကလွဲလို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခိုးယူလို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံတော်များများမှာလွှတ်တော်မှတ်တွေအစိုးရတာဝန်ရှိသူတွေလုံခြုံရေးတာဝန်ရှိသူတွေအထူးအောင်မှာတုံးကြတယ်ဗျ။
အဲ့ဒီလောက်တောင်စိတ်ချရတယ်ဆိုတဲ့ app ထဲကိုအစိုးရအဆင့်3နဲ့ထောက်လိုင်း spyware ဝင်တာရှင့်ဘလို့လောက်တာလဲဆိုတော့ တို့ပြင်ပတ်ထားတိုက်ခိုက်ချင်သူတွေရဲ့ဖုန်းတွေကို WhatsApp application ကနေတဆင့်ဖုန်းခေါ်တယ်။အဲ့ဒီဖုန်းကိုကင်ကင်မကင်ကင်ခေါ်လိုက်တဲ့ဖုန်းကနေတဆင့် spyware ရောက်သွားတာလို့ကြွမ်းကျင်သူတွေကပြောကြတယ်
။ WhatsApp ကို Facebook ကုမ္ပဏီကပိုင်တာမဟုတ်လားမဆိုပြမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ပြဿနာသတင်းတွေကြားနေရတာအခုတခါ WhatsApp မှာပါလုံခြုံရေးချိုးဖောက်ခံရတာဒီတခါကတော့အစိုးရ3အဆင့်ထောက်လိုင်း spyware နဲ့တိုက်ခိုက်ခံရတာပဲ
WhatsApp ကုမ္ပဏီကတော့တကမ္ဘာလုံးမှာဒီသုံးတဲ့သူတန်း1500လောက်ရှိတဲ့ထဲကဗန်နီယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရဲဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိန်းချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်။ဒီ spyware နဲ့ပတ်သက်လို့သူတို့သိထားသမျှကိုလည်းလူအခွင့်အရေးအဖွဲ့တွေလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်။
အဲ့တက်ခိုက်မှုကိုမေလဇန်ကလေးက WhatsApp ကသိခဲ့လို့ဒီလုံခြုံရေးဟာကွက်ကိုပြင်ဆင်ဖို့ WhatsApp engineer တွေကမနာမနေကိုစူးစမ်းခဲ့ကြတာတဲ့။မေလ23ရက်နေ့ကတော့သူတို့ရဲ့ app မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကလူသိရှင်ကြားဝန်ခံပြီးတော့ app သုံးသူတွေကို software update ချက်ချင်းလုပ်ကြဖို့တိုက်တွန်းတယ်ဗျ Android phone သုံးကြတဲ့သူတွေရော iOS phone သုံးကြတဲ့သူတွေတော့ပါ hardware ကိုပြင်ဆင်တဲ့ဒီ software update ကို update လုပ်ပေးခဲ့တာ
အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီနာမည်ကျော် Pegasus ထောင်လိုက်ရေး software ဖြစ်တယ်လို့လည်းပြောနေကြတယ်အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောက်လန်းချင်သူတွေရဲ့ဖုန်းတွေရဲ့မိုက်ခရိုဖုန်းတွေကင်မရာတွေကနေတဆင့်သူဘယ်သွားတယ်ဘာပြောတယ်ဆိုတာကိုထောက်လန်းတာလို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပြကြပါတယ
် Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်ဒါကြောင့်မို့ Israel ထောက်လန်းရေးဌာနအနေနဲ့ NSO ရဲ့ software တွေနိုင်ငံခြားကိုတင်ပို့ခွင့် license သိမ်းဖို့ Amnesty ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်အခုလည်းပဲ WhatsApp ကPegasus spyware ကိုတုံးနေဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International ဖွဲ့က Chambri Igri ကအခုလိုပြောပါတယ
် The NSO Pegasus software is being used and in violation of privacy, freedom of expression, freedom of speech
and လူခွင့်ရေးချိုးဖောက်တဲ့လုပ်ရက်တွေလွတ်လွတ်လပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လုပ်ရက်တွေမှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလုံးရကြောင့်လူခွင့်ရေးကာကွယ်လှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တဲ့အထိဖြစ်သွားနိုင်ပါတယ်။ RS Server များပြည်တော်စုတို့မက္ကဆီကိုတို့မှဖြစ်ခဲ့သလိုလူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
်။ NSO Group ကလူခွင့်ရေးချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်း Amnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ်
။ These softwares that NSO is marketing as tools to prevent terror and crime.are used against human rights defenders.
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြီးတော့ကြော်ညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှင်းနေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်။ကျမတို့ကရာဇဝတ်မှုကျူးလွန်တဲ့သူတွေအကြမ်းဖက်ဝါရီတွေမဟုတ်ပါဘူး။ Israel ကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတစ်ဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစေပါတယ
်။ NSO group ဘက်ကတော့သူတို့အနေနဲ့သူတို့ရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်လူခွင့်ရေးချိုးဖောက်တဲ့ဆွဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းသတင်းစာမှာဖော်ပြပါရတယ်။အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါတယ်။သူ့ရဲ့နည်းပညာသုံးဆောင်တဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလိုဘယ်သူတွေပြစ်မှတ်ထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပြီးမှမဟုတ်ဘူး။အဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်လိုင်းရေးဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝသက်ဆိုင်တယ်လို့တုံ့ပြန်တယ်လေ။
WhatsApp ထဲမှာ NSO ရဲ့ထောက်လိုင်းရေး software တွေ twin တိုက်ခိုက်ခံရသူတွေဘယ်သူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့သိကြရဲကိုသားညုံဦးရ
WhatsApp ကလုံခြုံရေးဟာကွက်ကိုပြင်ဆင်တယ်လို့လားပြောနေတာကိုယ့်ရဲ့ phone ထဲမှာ NSO software twin တိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မဆွမ်းမွေး
လူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp လိုမျိုး messaging app တစ်ခုမှာအခုလိုမျိုးလုံခြုံရေးဟာကွယ်ကြီးဖြစ်ခဲ့တာကြောင့်မို့လို့ကိုယ့်ရဲ့လက်ကင်ဖုန်းထဲကိုထည့်သုံးတဲ့ app တွေကဘလောက်လုံခြုံစိတ်ချရတယ်လဲဆိုတာ smartphone သုံးတဲ့သူတိုင်းပြန်စဉ်းစားသတိထားဖို့သတိပေးလိုက်ရရှောင်းနေပါတယ်ရှင
်။မဆွမ်းမွေးနဲ့ကိုသားညုံဦးတို့တင်ဆက်ပေးထားတဲ့ blogger ရဲ့ပြောသမျှစီစဉ်ကိုတော့တရှိနေတာဆင်ခဲ့ကြဖြစ်ပါတယ်။ခုဒီခါမှာတော့အင်္ဂါနေ့ညအတိုင်းလေးလိုက်စဉ်မှာဗားရီဆွေးနွေးဖို့ရှိသေးတယ်ဆိုတာကိုကြည့်အောင်ပါရှင်။
ရောရှိမှာပြ
မျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနိုင်ငံနဲ့နေလူချင်းချင်းလူမျိုးရေးဘာသာရေးအရာတွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်။လူဖွဲ့စည်းတွင်လူမှုသဟဆတာဖြစ်မှုကိုထိခိုက်စေတဲ့ဒီလူရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲ။ဒီလူလူရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်မှာလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်စနေမြများလူရဲ့သရရှင်ရင်းအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232328955ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနေမြများကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
သတ္တရှင်နေနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်စီနေမင်းမြန်လာကြပုဂ္ဂလဲထမှန်ဖိတ်ခေါ်လိုက်ပါတယ်။ထဲလေလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စီစဉ်ညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့မဲ့ဧသနာကျော်တင်ဆက်ပေးထားတဲ့တတ္တရောင်သတင်းတော်စီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီလိုအတွက်တက်တန်ရသတင်းလာမှာတော့ဒီနှစ် BMI Pop Guitar အစုပေးပွဲမှာ Sting နဲ့ Imagine Dragon တို့အစုတွေရသွားကြပါပြီနောက်ပြီးတော့အစုတော် Madonna ကတော့လူခွေဘက်ကရက်ဒီင်းနဲ့အရှိအလေပိုင်းငိမ့်ငိမ့်လန်တစ်ကိုမျှော်လင့်နေတယ်လို့ပြောသွားပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်Everyone can rock out like a superstar. Never drop pop asura Madonna dia. Is rema jin ba Eurovision tin tan me ma win yak pyo phyo bi tu. Tu ba chaung song phet khe le sura ne patet pyo shin lin pyo pyo so twa ma ro. Tu nei ne lu khwin ye ka kwe pyo sura de a mye lou ne ma phit pyo. Nyin yan ye twe land tik ko nyin ya bo le myo lin ne lo pyo twa kha da ba.Television မှာလုပ်တဲ့ Eurovision နောက်ဆုံးအဆင့်မေလ18ရက်နေ့စနေနေ့တုန်းက Madonna ကိုအထူးဧည့်သည်ပြင်ပအဆိုတော်ဖြစ်နေတွေ့ရမှာပါဒီပြိုင်ပွဲကိုအစ္စရေးနိုင်ငံမှာကျင်းပတာကြောင့်အတော်လေးအငြင်းပွားစရာဖြစ်တာပါဖြောပြေမဲ့အသူတွေရောကုမ္ပဏီတွေနဲ့အစိုးရတွေကိုအစ္စရေးနဲ့မဆက်ဆံဖို့လိုလားတဲ့ပါလက်စတိုင်းထောက်ခံတဲ့တက်ကြွလှုပ်ရှားသူတွေကဒီအစ္စရေးမှာလုပ်တဲ့ပွဲကိုသဘိမ့်မှောက်ထားတာပါလူကြိုက်များတဲ့ Eurovision ပြိုင်ပွဲမှာနိုင်ငံပေါင်း40ကျော်ကဂီတပညာရှင်တွေပါဝင်ခဲ့ပြီးတော့မနစ်ကဆိုရင်ဥရောပနိုင်ငံ50လောက်ကကြီးရှုတဲ့သူ189တန်းလောက်ထိရှိခဲ့တာပါဒီပွဲမှာဆိုဖို့သူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပထမဆုံးသူပြောသွားတဲ့မှတ်ချက်စကားမှာတော့သူကလူခွင့်ရထောက်ခံသူတူဖြစ်ပါတယ်လို့အဆိုတော် Madonna ကပြောသွားတာပါတစုံတူဦးရဲ့နိုင်ငံရေးရည်မှန်းချက်ကြောင့်ဆိုပြီးတော့သူ့ရဲ့ဂီတဖြောပြမှုတွေကိုရပ်မှာမဟုတ်သလိုကမ္ဘာပဲနေရာမှာမဆိုကြုံရတဲ့လူခွင့်ရချိုးဖောက်မှုတွေကိုသူဆက်ပြီးတော့စန့်ကျင်ပြောသွားမှာဖြစ်တယ်လို့ဆိုတော့မက်ဒေါနာကသူ့ရဲ့ကြံညာချက်မှာပြောထားပါတယ်ဒီဒေသမှာအပြည့်ကင်းမဲ့တဲ့သူတွေအသက်ဆုံးရှုံးရတယ်ဆိုတဲ့သတင်းကြားတိုင်းကျမနှလုံးကြေကွဲရတယ်လို့ဒီအကျန်းဖက်မှုတွေကအခုခေတ်ကမ္ဘာကြီးမှာမလိုလားအပ်တော့တဲ့ပရိပက္ခတွေအတွင်းအကျိုးအမြတ်ရနေတဲ့သူတွေရဲ့နိုင်ငံရေးရည်မှန်းချက်အတွက်လို့ဖြစ်နေပါတယ်ဒီလိုမျိုးဆိုးဆိုးရွားရွားပျက်စီးဆုံးရှုံးမှုအတန်တရာကနေပြီးတော့ဖောက်ထွက်ပြီးတော့မကြခင်မှာပဲငိမ့်ငိမ့်ရေးတွေလန်တစ်ခင်းနိုင်မှုသူမျှော်လင့်ပါတယ်လို့အဆိုတော်မက်ဒေါနာကပြောပါတယ်။အစ္စရေးဆိုတော်နီတာဘာဇီလိုက်ဟာပြီးခဲ့တဲ့နှစ်မှာအနိုင်ရခဲ့တာကြောင့်ဒီနှစ် Eurovision ပြိုင်ပွဲကိုအစ္စရေးနိုင်ငံမှာအင်ရှင်ဖြစ်မြင့်ကျင်းပခွင့်ရတာပါ။အစင်လာအဖြစ်နဲ့နိုင်တဲ့အတိုင်းပြည်မှာနောက်နှစ်ကျင်းပခွင့်ရတာဖြစ်ပါတယ်။အသက်60အရွယ်အဆိုတော်မက်ဒေါနာအနေနဲ့လာမယ့်ဇွန်လမှာထုံမဲ့သူရဲ့ Madam X ဒေးတပြားတွေကတချင်တပုတ်ပါဝင်တချင်နှစ်ပုတ်နဲ့ဒီပွဲမှာဖြော်ပြပါတယ်။သူဟာ2009ခုနှစ်ကနေ2012ခုနှစ်အတွင်းကမ္ဘာလက်ဖြောပြပွဲမှာလေအစ္စရေးကိုသွားပြီးဖြောပြပူးတာပါ။ဒါပြင်သူကကမ္ဘာလားလို့ခေါ်တဲ့ရှေးဂျူးရောယာအယူအဆကိုလက်ခံနေသူလည်းဖြစ်ပါရဲ့။အခုတချင်းဆိုပြန်ပွဲမှာတက်ကြွလှုပ်ရှားသူတွေအနောက်ဆက်ပေးကောင်းပေးလာနိုင်တာမို့ဒါကိုစိုးရင်ပြီးတော့တယ်လီဗစ်မှာလုံခြုံရေးတင်းတင်းကြပ်ကြပ်လှုပ်ထားခဲ့ပါရဲ့ရှင်။ American ပြည်တော်စုနောက်ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်ကအနုပညာလောကသားတွေအခြေချတဲ့ Beverly Hills မှာမေလ14ရက်နေ့အင်္ဂါနေ့ကကျင်းပသွားတဲ့68ကြိမ်မြောက် BMI Pop Guitar အစုပေးပွဲမှာတော့ British အဆိုတော် Sting နဲ့ American က Imagine Dragons Rock Guitar Wine တို့ပွဲတွေအူပြာဆုရခဲ့ပါတယ်။ဇနီးတဲ့ Trudy Styler နဲ့အတူပွဲကိုတက်ရောက်လာတဲ့အဆိုတော် Sting က Every Breath You Take ဆိုတဲ့ဟိုးရင်နှစ်ပေါင်းများစွာတွေကနာမည်ကြီးခဲ့တဲ့တခြင်းနဲ့အကောင်းဆုံးဖျော်ဖြေမှုတခြင်းဖြစ်တဲ့ဂုဏ်ပြုခံရတာပါ။ဒီတချင်းကသူတို့ကုမ္ပဏီစုထားတဲ့တချင်းတွေကအသုံးပြုခံရတာအများဆုံးဖြစ်တဲ့တချင်းဖြစ်တယ်လို့အဲ့ဒီတချင်းမူပိုင်ခွင့်ရထားတဲ့ကုမ္ပဏီကပြောပါတယ်။
ပလိစဖွဲ့ရဲ့အဓိကနာမည်ကျော်တခြင်းတစ်ခုဖြစ်ခဲ့တဲ့ဒီတခြင်းကိုနားထောင်တဲ့သူ15တန်းအထိရှိခဲ့ပါတယ်။ဒါက BMI ဆင်းမှာအမြဲတမ်းထိတ်ဆုံးရရှိတဲ့ You love that loving feeling ဆိုတဲ့22နှစ်ကြာထိတ်ဆုံးနေရကိုစံချိန်တင်ထားတဲ့တခြင်းကိုကြော်ဖြတ်ပြီးတော့ပုံပြော်များသွားခဲ့တာဖြစ်ပါတယ်။ Emerging Dragons Rock အဖွဲ့ကတော့ BMI ရဲ့အဓိပတိစုကိုရသွားတာပါ။ဒါမဲ့လည်းဒီစုဟာဂုံပြူစုတစ်ခုဖြစ်တယ်လို့ပြောလိုက်လို့သူတို့အဖွဲ့သိပြီးတော့မပြောနိုင်တော့ဘူးလို့ဆိုပါတယ်။ Emerging Dragons ကလီဂေတာသမား Dan Reynolds ကဒါဟာဂုံပြူစုတစ်စုဆိုတာကျွန်တော်ပထမအဆုံးကြားဖို့တာပါ။ဒါဟာလူကြီးတွေရဲ့စုမျိုးပါ။အခုလိုမျိုးချီကျူးဂုံပြူတာကျွန်တော်တို့ why အိုဟောင်းကန်နဝင်ဆန်သွားပြီလို့ပြောချင်တာလားမသိဘူး။ကျွန်တော်ကတော့ပြောရမလားငိုရမလားဘလို့ခံစားရမလဲမသိဘူး။ခံစားချက်ကတမျိုးကြီးပဲလို့ပြောသွားခဲ့ပါတယ်။တခြားစုရတဲ့သူတွေထဲမှာတော့ BB Rex ဟာနှစ်လသားခွေးလေးနဲ့အတူရောက်လာခဲ့တဲ့ Thai Dollar Sign နဲ့ Charlie Spurs တို့လည်းပါဝင်ပါတယ်။ BMI ရဲ့အားကြအတူယူစရာကောင်းတဲ့ BMI Icon စုကိုတော့ Gita Nepal မှာ45နှစ်ကြာရှိနေခဲ့တဲ့ Sony ATV Gita ထုတ်လုပ်ရေးလုပ်ငန်းရဲ့အမှုဆောင်အရာရှိ Martin Bandia တို့ကရရှိခဲ့ပါတယ်။ BMI ကုမ္ပဏီကဆိုရင် Gita မိုဘိုင်းခွင့်တွေကိုစီမံဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပြီးတော့နစ်စင်လုံးလုံးလူတွေစားမှာဂီတပေါက်ရမှုအများဆုံးအမှုပညာရှင်တွေနဲ့တေးရေးဆရာတွေကိုဂုံပြုစုပေးတာဖြစ်ပါလိမ့်ရှင
် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တဲ့ရောင်တင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောင်းညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီတင်းလွာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မဲ့ဧဒနာကျော်တင်ဆက်ပေးထားတဲ့တတရံသတင်းမှာစီစဉ်ကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။ခုဒီခါမှာတော့သူယုံကြည်ရာစီစဉ်အလှည့်ရောက်ပါပြီ။ဒီတစ်ပတ်စီစဉ်မှာတော့ကြပြဆရာခင်အောင်အေးကဘာကိုယုံကြည်သလဲဆိုတာကိုဝေမျှပေးထားပါတယ်။မဲ့မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ဟိုအရင်အကြက်ပြေဖြစ်လိုက်အဲယုံကြည်မှုတွေကပဲနောက်ယုံကြည်ကြလို့ဖြစ်လိုက်နဲ့ဖြစ်ခဲ့တာတွေကအများကြီးပေါ့လေအဲတော့ကိုယ်တိုင်ကလည်းကြပြဆရာဖြစ်တဲ့တကြုံလို့ကိုယ့်ရဲ့ရည်ရွယ်မှုတွေကြပြပြီးထဲကတပုတ်ကယုံကြည်တဲ့အချက်တစ်ခုလို့ပြောလို့ရတဲ့ကြပြလို့ဒီလိုယုံကြည်ပြတင်ပါတယ်ဟက်ကလေးကြွေဟက်ကလေးတကောင်ကိုသင်ပြချပြီဆိုရင်နောက်ထပ်ဟက်ကလေးတကောင်ပြီးတော့ဒေါက်တာကလေးတကောင်ပြီးတော့ဒေါက်တာညက်ကလေးတကောင်ဒေါက်တာညက်ကလေးတကောင်ကိုသင်မုတ်ချတိကြဆိုတာဆက်မတည်မြင်ရဦးတယ်ဆိုတော့ကိုယ့်ရဲ့ယုံကြည်ချက်နဲ့ပေါ့နော်ယုံကြည်နေတဲ့သူတဲ့ဟာကိုစကားပြောဖို့ရရန်ချက်ခဲကြရတဲ့ဒီကြရလေးကတော့ကိုယ်ယုံကြည်ရဲ့ဆိုတာနဲ့ဆက်နွယ်နေတယ်ဒါပေမဲ့ဒီကြရကိုဘယ်လိုယုံကြည်ရလဲဆိုတာရှင်းပြဖို့တကြတော့ကျင်းရတဲ့ချိန်ကတော်လေးမလုံးမလုံးတကြမလို့ပြီးပြီးတော့ပြောပြခဲ့ဘူးပေါ့နော်တချိန်တုန်းကတော့ငွေဘောကမှာတကယ်ဖြစ်ချင်းတကယ်လို့ဟုတ်ဖြစ်ရမည်ဆိုတာမျိုးကိုကျင်းခဲ့ဘူးရဲ့အဲတော့ကျူစားပဲဘောကမှာအဲယုံကြည်ချက်ကြီးမင်းပြန်နေပြီးထားမယ်အဲယုံကြည်တိုင်းလုပ်လို့ရှိရင်ယုံကြည်တိုင်းယုံကြည်ချက်တိုင်းဖြစ်မယ်လို့ယုံကြည်ခဲ့ပြီးတော့အချိန်ချင်းရှိခဲ့ဘူးဒါပေမဲ့တချိန်ဒီမှာကျတော့ဖြစ်ချင်တာလည်းမဖြစ်ရပါမဖြစ်ချင်တာလည်းဖြစ်ရပါဆိုတော့ကိစ္စလေးကိုကျင်းပတဲ့အခါကျတော့တကယ်ဖြစ်ချင်တယ်လို့ဟုတ်ပြန်ပြီဆိုရင်ကြက်ကလည်းပြပြခဲ့ရတော့ယုံကြည်ခြင်းနဲ့သတ်တယ်လို့ပြောရမယ်ရှင်မဆုံးပါတော့မညော်လင့်နေတဲ့1996လုံးဝနှစ်ပေါင်း20လောက်ကတော်ဗာရဟန်းကိုရာကနေပြောပေါ့နော်ဒီဘာမှမယုံကြည်တဲ့လူတရားရဲ့ဘဝကနေပြီးတော့အဲ့ဒီမှာကိုယ့်ရဲ့အသက်40မှာဘုရားတရားကိုလိလမိမှတ်တမ်းစိတ်ကြည်ပြောင်းနေသွားတဲ့အချိန်ကအဲ့ဒါဒီတစ်ခါလို့ပြောလို့ရတာပေါ့။ဘာလို့ယုံကြည်ရလဲဆိုတော့အရင်ကဘာမှမယုံကြည်ကြလဲဆိုရင်နောက်ဘဝကိုမယုံကြည်တာနောက်ဘဝမယုံကြည်တဲ့တန်တရားကိုမယုံကြည်တာပေါ့။တန်တရားမယုံကြည်တဲ့ကြောင့်တန်တရားကိုဘာလို့လဲကြောင့်လို့ရမယ်။နောက်ဆက်တရားတွေပုံမှန်လဲယုံကြည်စရာမရှိတော့ဘူးလို့ဖြစ်တာပေါ့နော်။ဟုတ်တယ်အတုံးတဲ့လို့ဖြစ်တာပေါ့။အဲ့ဒီ1996တနေ့ကျပြည့်နှစ်မှာတရိစင်လဲ။ဘဝ ဲ့ပေါ့နော်တဝါဆူကြည့်တယ်ပေါ့ဆယ်လောက်လောက်ကြာပေါ့ညာပေါ့အဲ့ချိန်မှာလူ့ဘာတရားတော်ဒီကိုလိလာဖတ်ရှိပြီးတော့ပေါ့နော်ကိုတိကျနာကြီးဆက်ဖွင့်ရင်းနဲ့နောက်ဘဝဆိုတော့ယုံကြည်ပါလေအဲ့ဒါဆိုတော့ယုံကြည်ပါလေဒါပေမဲ့ဒီအချိန်မှာလည်းပဲဒီယုံကြည်တဲ့အတိုင်းလုပ်နိုင်သလားဆိုတော့တကယ်တော့မလုပ်နိုင်ဘူးပေါ့နော်တကယ်ကြီးရောဒီကိုယုံကြည်ရစီကိုရောက်သွားမယ်လို့ကောက်ကူကတမန်ကျန်ချတာပေါ့အဲ့ဒါနဲ့ပတ်သက်လို့လည်းဖက်ကူအတွားကြာကလေးရေးဖြစ်တော့ကြာ22ပိုက်ရေးဖြစ်တယ်ဆရာလည်းပြောညာလေး3ပိုက်ကိုရေးပြမယ်အဲ့ဒါကြီးကပဲသူ့ရဲ့ဒီနေ့ချိန်မှာယုံကြည်ရပေါ့ဒီဒီဘာနာလာ27ဒီဒီရဲ့အောက်ကကျက်ပြင်းကြီးရဲ့အနက်တောင်ကြကျက်ဖြတ်ဒီဒီဘာနာလာ27ဒီကနေ့ဒီဖြစ်ပေရခက်ခဲလာတယ်မလွယ်ပြုတုစေဒီဒီဘာနာလာ25မမတ်ထိုင်ရတာဖြစ်ပြမှုစောင့်ကြည့်တာကျုံနဲ့စကြဝဠာကျွန်တော်ယုံကြည်ရမယ်ပတ်သက်တဲ့အစီအစဉ်ပြောဆိုမှုတွေလည်းကျင်းပပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်ပေးထားတဲ့သူယုံကြည်ရစီစဉ်ကိုတော်တော်ရှင်နေနားဆင်ကြရတာဖြစ်ပါတယ်တော်တော်ရှင်နေနဲ့ VO ရဲ့အတန်းနဲ့စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်ခရိုနောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချက်ကိုမက်ဆီမြင့်မွန်ကကြီးညာပေးပါလိမ့်မယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်ချိန်ချောက်နေတဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီကနေ့ပြောကြားပါတယ်အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တဲ့နောက်ထပ်ဘယ်တော့မှမချိန်ချောက်နဲ့လို့သမ္မတထရမ့်တနင်္ဂနွေနေ့က Twitter ပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံသားရေးဝန်ကြီးကတုံ့ပြန်တာပါထရမ့်အနေနဲ့သူ့အရင်ရန်လိုသူတွေမအောင်မြင်ခဲ့တဲ့ကိစ္စကိုသူလုံနိုင်မှာပဲလို့မျှော်လင့်နေတယ်လို့ဝန်ကြီးဇာရစ်ကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာဒီကနေ့ကစပြီးတော့9ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံခီးစတင်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်ခီးစဉ်ပထမ2ရက်ကရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးတော့စစ်တွေမျိုးနယ်ရခိုင်ပြည်နယ်မြောက်ပိုင်းမျိုးနယ်တွေကလူမှုအတိုင်းဝိုင်းတွေကိုတွေ့ဆုံမှာဖြစ်တယ်လို့ပြည်နယ်နဲ့ခရိုင်အဆင့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုသတင်းပတ်နောက်ပိုင်းကျရင်တော့ဒုက္ခသည်များဆရာမဟာမင်းကြီးဂရန်ဒီဟာနေပြည်တော်မှာအစိုးရအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။သူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဒုက္ခသည်တွေဘက်ကတိလိုတဲ့အကြောင်းအရာတွေအပေါ်မြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှဖြစ်သလိုရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်လို့ပြေဆုံးပြီးတော့ရေရှည်ခန့်နဲ့အဖြေရဖို့မြန်မာအစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။Huawei smartphone တွေမှာ Google ရဲ့ Android operating system စနစ်အပါအဝင် software hardware နဲ့နည်းပညာထောက်ကူအားလုံးအသုံးပြုခွင့် license ကို Google ရဲ့မိခင် company Alphabet ကရပ်ဆိုင်းလိုက်ပါတယ်။ဒါကြောင့် license မလိုတဲ့ open source software တွေကလွဲလို့ Google ရဲ့နည်းပညာကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။ open source ဖြစ်တဲ့အတွက် Android operating စနစ်ကိုတော့ Huawei ကဆက်သုံးနိုင်မှာဖြစ်ပေမဲ့သူနဲ့ပတ်သက်တဲ့နည်းပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်တော့မှာမဟုတ်ပါဘူး Google App တွေလက်ရှိအသုံးပြုနေတဲ့ Huawei smartphone တွေအနေနဲ့တော့အဲ့ဒီ App တွေကို update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာဖြစ်ပါတယ် Ukraine နိုင်ငံသမ္မတအသည့်အဖြစ် Vladimir Zelensky ဒီကနေ့ကျန်းသစ္စာချိန်ဆိုပါတယ်သမ္မတဖြစ်လာပြီးတဲ့နောက်မှာ Ukraine လွှတ်တော်ကိုဖျက်သိမ်းလိုက်ပြီးလွှတ်တော်ရွေးကောက်ပွဲတွေကိုအချိန်ဆချင်းပါမယ်လို့ကြမ်းကြိမ်ပွဲမင်းကွန်းနဲ့မှကြေညာသွားပါတယ်ရှင်
တင်ကြီးချက်ကိုမဆွေပြေမောင်ကကြီးညာပေးကြတာပါ။ဒီညာဝိုင်းတဲ့စီစဉ်ထုတ်လို့ရမှုကတော့ကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့နယ်ဆန်လိုပက်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American တဲ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိလိုင်းဒိုမီတာ24.51အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ဖမ်းယူနာဆင်နေပါတယ်။သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.